Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ7ရက်ကြာသပတေးမနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းတိုမီတာ24 30နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာနံနက်ခင်ပါခင်ဗျာကျွန်တော်ဆက်မိုးယူပါအခုမနေ့ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့အတူကြီးညာသွားဖို့ရှိပါတယ်ခင်ဗျာအဲ့ဒီချိန်မှာစိတ်ဝင်စားစရာကောင်းတဲ့သတင်းတွေကတော့ရွေးကောက်ပွဲမှာအနိုင်ရပွဲရှိနေတဲ့အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့သူမရဲ့ပါတီဖြစ်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမြန်မာသမ္မတဦးသိန်းစိန်ကချီးကျူးဂုဏ်ပြုလိုက်ပါတယ်ဒါပြင်မြန်မာနိုင်ငံမှာကျင်းပခဲ့တဲ့ရွေးကောက်ပွဲအောင်မြင်မြင်ဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့အင်ဒီဂျင်းတရုတ်နိုင်ငံအပါအဝင်နိုင်ငံတကာကနေချီးကျူးစကားတွေပြောဆိုခဲ့ကြပါတယ်ဒါရီနဲ့အတူတခြားနိုင်ငံတကာသတင်းတွေကိုလည်းကြားမှာပါခင်ဗျာ
။ကောင်းပါပြီရှင်။မြန်မာနိုင်ငံမှာထွေထွေရွေးကောက်ပွဲကိုငြိမ်းငြိမ်းချမ်းကျင်းပနိုင်ခဲ့တာနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စု George Town တက္ကသိုလ်ဂုဏ်သူးဆောင်ပါမောက်ကဒေးဗစ်တိုင်မတ်ကဘယ်လိုမြင်ပါတယ်လဲ
။ This has been a very important event. It's been a credit I think to everybody that it has been very transparent
အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရမှာပါဒါအပြင်မြန်မာရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အိမ်နီးချင်းထိုင်းနိုင်ငံနဲ့ဗီယက်နမ်နိုင်ငံတို့ရဲ့အမြင်သဘောထားတွေအပြင်မြန်မာရေကျွမ်းကျင်သူတွေရဲ့တုံ့တက်ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ကြာသာပတေးမနေ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်နဲ့ဒေါခင်မြို့တဲတို့ကကြေညာပေးပါအောင်ရှင
်ပြီးခဲ့တဲ့တနင်္ဂနွေနေ့ကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာအပြတ်အနိုင်ရပွဲရှိနေတဲ့အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့သူမရဲ့ပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမြန်မာသမ္မတဦးသိန်းစိန်ကဂုဏ်ပြုချီးကျူးလိုက်ပါတယ်။ NLD ရဲ့အောင်မြင်မှုကိုရွေးကောက်ပွဲကော်မရှင်ကအတည်ပြုပြီးတာနဲ့ငြင်းငြင်းစွာအာဏာလွှဲပြောင်းရေးဆက်လက်ပြီးတော့လှုပ်ဆောင်သွားမယ်လို့လည်းသမ္မတဦးသိန်းစိန်ရဲ့ကိုယ်စားပြန်ကြားရေးဝန်ကြီးဖြစ်တဲ့ဦးရဲထွတ်ကပြောဆိုခဲ့တဲ့အကြောင်း NLD ရဲ့ပြောခွင့်ရသူတဦးကပြောဆိုပါတယ်။ပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့နောက်ဆုံးထုတ်ပြန်ချက်အရ NLDပါတီဟာပြည်သူ့လွတ်တော်အမတ်နေရာ216နေရာနဲ့189နေရာအနိုင်ရရှိထားပြီးတော့83နေရာရှိတဲ့အထက်လွတ်တော်မှာ89နေရာရှိကပြည်နေတာဖြစ်ပါတယ်။ရွေးကောက်ပွဲကော်မရှင်ကမဲအားလုံးရေးတွက်ပြီးတဲ့အခါမှာဒေါအောင်ဆန်းစုကြည်ကမ်းလှမ်းချက်အတိုင်းတွေ့ဆုံဆွေးနွေးဖို့လေဦးသိန်းစိန်ကလက်ခံထားပြီးဖြစ်တယ်လို့ဦးရဲထွတ်ကသူ့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာဗလူးနေစိုးစိုးပိုင်းကဖော်ပြခဲ့ပါတယ်။အမျိုးသားရင်ကြားစီကြီးအတွက်သမ္မတဦးသိန်းစိန်ပြင်လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့လည်းဆွေးနွေးဖို့ဒေါအောင်ဆန်းစုကြည်ကကမ်းလှမ်းထားတယ်လို့သိရပါဗျ
။မြန်မာနိုင်ငံမှာကျင်းပပြီးရှိသွားတဲ့တမိုင်းဝင်ရွေးကောက်ပွဲတွေဟာမြန်မာနိုင်ငံအတွက်ဒီမိုကရေစီကိုဥတည်တဲ့လမ်းကြောင်းမှာအရေးပါတဲ့အဆင့်တစ်ခုဖြစ်ပြီးအပြောင်းလဲလိုချင်တဲ့ဆန္ဒကိုရှင်းရှင်းလင်းလင်းထုတ်ဖော်ခဲ့ကြတဲ့မြန်မာလူမှုရဲ့အောင်ပွဲဖြစ်တယ်လို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကချီးကျူးပြောဆိုခဲ့ပါတယ်။အလားတူကနေဒါဝန်ကြီးချုပ်တဲ့ Justin Trudeau ကလည်းတမိုင်းဝင်ရွေးကောက်ပွဲအတွက်မြန်မာလူမှုကိုချီးကျူးဂုဏ်ပြုကြောင်းဒီကနေ့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ရွေးကောက်ပွဲလုပ်ငန်းစဉ်အတွင်းနီလမ်းမန်းဆင်ရဆင်ခုံမှုတွေရှိပေမဲ့ဒီရွေးကောက်ပွဲဟာပုံမပွန့်နဲ့ပြီးတော့ပိုပြီးဒီမိုကရေစီနီးကြတဲ့လူဖွဲ့စည်းတက်စီမြန်မာနိုင်ငံဆက်လက်တွန်းကူးပြောင်းရမှာအရေးကြီးတဲ့မှတ်တမ်းတစ်ခုဖြစ်တယ်လို့ကနေဒါဝန်ကြီးချုပ်ကပြောပါတယ်။ဩစတြေးလျနိုင်ငံရဲ့ဝန်ကြီးချုပ်ဝန်ကြီးယူလီဘီရှော့ကလည်းရွေးကောက်ပွဲနဲ့ပတ်သက်ပြီးမြန်မာပြည်သူလူထုဂုဏ်ယူဝမ်းမြောက်ကြောင်းပြောထားတဲ့ကြေညာချက်တစ်စောင်ဒီကနေ့ထုတ်ပြန်တာပါရွေးကောက်ပွဲလုပ်ငန်းစဉ်ပေါ်သမ္မတဦးသိန်းစိန်ရဲ့ဂတိကဝတ်ထားမှုကိုကြိုဆိုပြီးစင်ခုံမှုများတဲ့အချိန်တွေကြားထဲမှာမဲပေးနိုင်ဖို့အတွက်ရွေးကောက်ပွဲကော်မရှင်ဦးတင်ရဲ့စီရင်ပေးမှုကိုဝမ်းမြောက်စွာချီးကျူးဂုဏ်ပြုတယ်လို့လည်းပြောပါတယ်တရုတ်နိုင်ငံကလည်းမြန်မာနိုင်ငံနဲ့ရေရှည်ပူးပေါင်းဆောင်ရွက်ရေးဆက်ပြီးလှုပ်သွားခြင်းတယ်လို့ပြောပါတယ်မိတ်ဆွေအင်္ဂလိပ်နိုင်ငံတစ်ခုအနေနဲ့မြန်မာနဲ့တရုတ်ကြားရေရှည်ပူးပေါင်းဆောင်ရွက်ရေးနဲ့အစဉ်လာရင်းနှီးမှုတွေဆက်လက်ဖြစ်တည်နေဆိုတာယုံကြည်မှုရှိကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဟုံးလီကပြောပါတယ်ရွေးကောက်ပွဲကျင်းပပြီးချင်းမှာတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကကြေညာချက်ထုတ်ပြန်ဂုဏ်ပြုခဲ့တယ်လို့သမ္မတအင်ဗျူကလည်းချီးကျူးဂုဏ်ပြုခဲ့တာပါနောက်တစ်နေ့မှာတော့အမေရိကန်အတိုက်ခံပါတီကဂျွန်မက်ကင်းကဂုဏ်ပြုစကားပြောကြားခဲ့ပါတယ်
မနေ့ကညနေ6နာရီနောက်ဆုံးထွက်လာတဲ့ရက်လက်တွေအရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြည်သူ့လွှတ်တော်မှာအမတ်နေရာ198နေရာထက်မနေ့ရထားပြီးတော့အမျိုးသားလွှတ်တော်မှာလည်း89နေရာနဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်တွေမှာ234နေရာရထားပြီးဖြစ်ပါတယ်ပြည်အောင်စုကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ကပြည်သူ့လွှတ်တော်မှာ18နေရာ မျိုးသားစုတော်မှာ၄နေရာတိုင်းဒေသကြီးနဲ့ပြည်နယ်စုတော်တွေမှာ26နေရာအသီးသီးရထားပါတယ်။တခြားပါတီအသီးသီးကလည်းပြည်သူ့ထွတ်တော်73နေရာအမျိုးသားစုတော်မှာ2နေရာတိုင်းဒေသကြီးနဲ့ပြည်နယ်စုတော်တွေမှာ14နေရာရထားကြပါတယ်။ဒီကနေ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ရက်လက်ကြေညာချက်တွေထဲမှာဒေါအောင်ဆန်းစုကြည်ကော်မူးမဲဆန္ဒနယ်မှာအနိုင်ရတဲ့ရက်လက်လေးပါဝင်ခဲ့ပါတယ်ခင်ဗျာ။
2016ခုနှစ် American သမ္မတရွေးကောက်ပွဲမှာ Republican Party ဘက်ကသမ္မတကိုယ်စားလှယ်လောင်းဖြစ်တဲ့ဝင်ရောက်ရှင်ပြိုင်ခွင့်ရဖို့ကြိုးစားနေကြသူတွေအင်ကန်းညစကားဆက်ထိုးပွဲမှာ American နယ်ဆက်တွေကိုပိုးပြီးလုံခြုံအောင်လုပ်သွားဖို့ကိစ္စကိုသူတို့အားလုံးကထောက်ခံမှုပြခဲ့ကြပါတယ်။လူဝင်မှုကြီးကြပ်ရေးစီးပွားရေးနဲ့ American ဟာကမ္ဘာဘယ်အဆင့်နေရာမှာရှိနေလဲဆိုတာတွေကိုအခြေတင်ဆွေးနွေးကြတာဖြစ်ပါတယ်။တိုင်းပြည်တွင်းကတန်းနဲ့ချီတရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူတွေအရေးဘယ်လိုကင်တွယ်မလဲဆိုတဲ့အပေါ်မှာအမြင်မျိုးမျိုးရှိနေပေမဲ့နယ်ဆက်လုံခြုံရေးတိုးမြှင့်မှုကိစ္စကိုတော့အားလုံးကထောက်ခံခဲ့ကြတာပါ။စကားစစ်တုံးပွဲမတိုင်ခင်နောက်ဆုံးကောက်ယူတဲ့စစ်တမ်းအရအငင်းစားအုံနောက်နဲ့အအောင်ကျော်ခွဲစီဆရာဝန်ဘန်ကာဆန်နဲ့အပြိုင်လူလူထောက်ခံမှုအတူတူလောက်ရနေတဲ့ဘီလီယံနာတည်ထင်ရှိဒေါ်နယ်ထရမ့်ကအမေရိကန်နိုင်ငံနဲ့ရွှေ့ပြောင်းဝင်ရောက်လာသူတွေကိုနင်းရပြန်ပို့တာကလွဲလို့တခြားကင်တွယ်စရာနည်းလမ်းမရှိဘူးလို့ပြောကြခဲ့ပါတယ်။
မင်းရဘူရူနီအမေရိကန်နိုင်ငံရဲ့စစ်ပြန်စစ်မှုထမ်းဟောင်းနေ့ဖြစ်ပါတယ်။သမ္မတဘရက်အိုဘားမားကအမေရိကန်ပြည်ထောင်စုအတွက်စစ်တပ်မှာတာဝန်ထမ်းဆောင်နေကြတဲ့အမျိုးသားအမျိုးသမီးတွေအားလုံးကိုအလေးပြုလိုက်ပါတယ်။စစ်ပြန်စစ်မှုထမ်းဟောင်းနေတဲ့သူတို့ရဲ့မိသားစုတွေကိုသမ္မတဘရက်အိုဘားမားကဘူရူနီမနေ့ပိုင်းမှာအင်ဂျူရောမှာနန်နက်စာတီခင်းအခမ်းခဲ့တယ်လို့ဝါရှင်တန်မှာရှိတဲ့အလင်တန်အညတရာစစ်တပ်များဂူပိတ်မှန်ရှိတဲ့နေရာမှာပြုလုပ်တဲ့အခမ်းအနားကိုလည်းတယောက်ခဲ့ပြီးတော့ပန်းခွေချခဲ့ပါတယ်။အမေရိကန်ကစီးပွားရေးကဏ္ဍတွေမှာအလုပ်လုပ်ကင်နေတဲ့နေရာမှာအာဖဂန်နစ္စတန်နဲ့အိန္ဒိယဒီကမှာခင်ဗျာအာဖဂန်နစ္စတန်နဲ့အီရတ်နိုင်ငံတွေကပြန်လာတဲ့စစ်မှုဒဏ်ဟောင်းတွေကိုတိုးမြင့်ပြီးတော့နေရာပေးဖို့တည်းလဲသမ္မတဥပမာကတိုက်တွန်းခဲ့ပါတယ်။ဥရောပမှာလည်းကမ္ဘာမှာပထမကမ္ဘာစစ်တည်းကကြာဆုံးခဲ့တဲ့စစ်တီတွေအတွက်လွမ်းသူပန်းခွေတွေချခဲ့ကြသလိုဖိအားကြောင်းတွေမှာလည်းခေါင်းလောင်းတွေထိုးပြီးတော့ဆူတောင်းမြစ်တာပို့တာမှုတွေပြုလုပ်ခဲ့ပါတယ်။ပြင်သစ်နိုင်ငံကပဲရစ်မြို့လန်ဒန်နဲ့တခြားဥရောပမြို့တွေမှာလည်း17ရက်17ရက်နေ့ဟာစစ်ပွဲတွေအလုံးအဆုံးတက်ခဲ့တဲ့နေ့အဖြစ်အခမ်းအနားတွေကျင်းပခဲ့ပါတယ
်။အာဖရိကနိုင်ငံတွေထဲကနေဒုက္ခသည်တွေထပ်ပြီးထွက်မလာအောင်အာဖရိကအတွက်နိုင်ငံတကာရဲ့ဖွံ့ဖြိုးရေးအကူအညီတွေတိုးမြှင့်ပေးရဖို့လိုအပ်နေတယ်လို့ဗြိတိန်ပြင်းထန်သမ္မတဖရန်ဆွာအော်လန်ကပြောပါတယ်ဤယူရောပသမ္မတနဲ့အာဖရိကနိုင်ငံတွေကခေါင်းဆောင်60ကျော်တက်ရောက်တဲ့အစည်းအဝေးတွင်မစ္စတာအော်လန်ကအခုလိုပြောလိုက်တာဖြစ်ပြီးတကယ်လို့ EU ကအကူအညီတွေမပေးဖို့ပို့ဘူးဆိုရင်ဒီနှစ်မှာလည်းဥရောပကိုဒုက္ခနဲ့ထောင်တောင်းချီထွက်ပြေးလာကြမယ်ပြဿနာနဲ့ဆက်ပြီးရင်ဆိုင်ရဖို့ရှိတယ်လို့ပြောပါတယ
်မြန်မာနဲ့အီဒီဂျင်ထိုင်းနိုင်ငံမှာလူမှောင်ခိုးကူးသူတွေကိုအစိုးရကနှိမ်နင်းနေတဲ့တစ်ချိန်တည်းမှာပဲလူကုန်ကူးသူတွေလို့တန်စီရရှိသူ88ယောက်ကိုဗန်ကောက်မြို့ကတရားရုံးတစ်ခုမှာမနေ့ကရုံးထုတ်ခဲ့တဲ့အကြောင်းရိုက်တာသတင်းဌာနကနေပြီးတော့သတင်းပေးပို့ထားပါတယ်။ဒါဟာလူကုန်ကူးသူတွေအမြောက်များကိုထိုင်းတရားရုံးမှာရုံးထုတ်ခဲ့တဲ့အတွက်နောက်ဆုံးထွက်လာတဲ့ရုံးထုတ်မှုဖြစ်ပြီးတော့တန်စီရရှိသူ88ယောက်ကိုအထောက်အထားတွေမျက်မြင်သက်သေတွေနဲ့စစ်ဆေးမှာဖြစ်တယ်လို့တရားစစ်ဆေးမှုအချိန်ကြာမြင့်မှုလည်းညွှန်လင်းထားတယ်လို့ဆိုပါတယ်။ဒီနှစ်အစောပိုင်းမလေးရှားနေဆက်ထိုင်းနိုင်ငံဘက်ချမ်းကနေလူဖုံကူးမှုပြုလုပ်သူတွေရဲ့စခန်းတွေမှာရှိခဲ့တဲ့လူအလောင်း30ယောက်ကိုလည်းတွေ့ရှိခဲ့တာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ
်။ဂျာတာဗရေမင်းမနဲ့နောက်ဆုံးရမြန်မာနိုင်ငံတကာတဲ့င်းတွေကိုဥဆက်မိုးဝင်တဲ့ဒေါက်ကင်းမျိုးတက်တို့ကတင်ညာပေးခဲ့တာပါအခုတော့မြမသမိုင်းဝင်ရွေးကောက်ပွဲကြီးနဲ့ပတ်သက်တဲ့တင်းဆောင်မားတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်အရင်ဦးဆုံးအနေနဲ့ကတော့အမျိုးသားပြန်လည်တင်မြရေးသဘောထားကိုအခြေခံပြီးတက်မတော်ကောက်ွယ်ရေးဦးစီးချုပ်သမဏနဲ့လွှတ်တော်နာယကတို့နဲ့တွဲဆောင်ဆွေးနွေးခွင့်ပြုဖို့တော့ဆန်းစုကြည်ရဲ့ပန်ကြားချက်ကိုအားလုံးတို့ကလက်ခံလိုက်ပြီးဖြစ်ပါတယ်ရွေးကောက်ပွဲရလာတွေရအများစုအနိုင်ရနေတဲ့အဓိကအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ခေါင်းဆောင်ဒေါ်ဆန်းစုကြည်နဲ့ရွေးကောက်ပွဲရလတ်တွေအပြည့်သားကျင်ညာပြီးချိန်မှာတွေ့ဆုံဖို့လက်ရှိအစိုးရနဲ့တက်မတော်လွှတ်တော်ကြီးကဲတို့သဘောတူလိုက်တာကြောင့်မကြခင်မှာနိုင်ငံရေးထိပ်သီးဆွေးနွေးပွဲတွေပေါ်ပေါက်လာဖို့လည်းရှိနေပါတယ်ပြည်စုံကတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင
်လက်ရှိရွေးကောက်ပွဲရလတ်တွေအရာအများစုအနိုင်ရနေတဲ့အဓိကအတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥက္ကဋ္ဌဒေါ်ဆန်းစုကြည်ကတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတွေ့ဆုံဆွေးနွေးကြဖို့ကမ်းလှမ်းချက်ကိုကာကွယ်ရေးဦးစီးချုပ်ကလက်ခံလိုက်ပါတယ်။အခုရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်က Leshi, Trapolade, Yaladuma, Nyazu, Nayani, Apoma, Gombuare, Lupio Subi, Pirazu, Yuikaupe, Gomshimbega, Yuikaupe, Sanya, Lungani, Epima, Dorsan Sujine, Driso, Nayi, Nina, Sawyamelu, Dina by Mabe, Jinja, Tok, Janja, like that, Sipari. Nangaria Gonde Kane, Biduri, Say Chanazi, Woodwe, Aku Yuikaupe, Rani, Trapolade, Luru Sana, Yaladugu, Didi Nyenye, E. Chenya, Agaute, Pona, Yeji, Lu, Dorsan Sujiga, Digani Mabe, Tamara, Gagway Uzi Jone, Ludo, Nayaga, Thra Ushimanu Tango, Sayi Dagger up Sipari. So ya poetry get Tamara Utain Singaro. Pianjaye, Winji, Uye Togani de Sin, Dorsan Suji, Down Sujago, Pianja Kira Maro. Shuika Boy Sanya Lung and Ripi, Dorsan Suchine, Driso Yi, Nina Sanya Melu, a jumpy and Kevari. A muda democracy, a poetoga, Miazu, and Nayani, the Bomale, computer a jow. Leshi Suyaga, Anna Luebian Yigu, E. Chenyan Pisibu, Samuel Melu, Grip Bigedlu, Shuika Buelungala, Dini, Ejan Yigu, Buan Samuel Melule, Jinya Jet Tokevare. A muda democracy, a poetu, Badi, Biogunya, Uin Tingu, a so by Nunga, Mimian Keramaro, a Suya Poye, Bianja Jet Boma, Duga, Kulu, Don't Yamare.
Susare Maro, Chenadia Barbo, Saulakanya Yang, Nabido, you go on my own Yarajamuru. ที่อยู่กรมยางเนี่ยนาวีรมากุบยางกาลาโชมุซวาพิสิเนสนาชีเดสราเยนาตะครูอ่ะดีโดเปียงเลกาละเนี่ยปะตะโลปูปองซอมเมสุเรหาเยดาตะเช็ดก็တော့นมัสเดเช็ดก็တော့ตัวอ่ะเกษุซีเนี่ยซุนิเมกิสาโหอีหยองอยู่เว็บกอมชินเนี่ยลงงานทําอะไรปีมาลุกขึ้นเนี่ยตะโบบาได้อภิปอะลุเปียวได้คาจะတော့โหตะโบราก็แท้ๆเอาปีปิดเปาะปีปิดเดียวคํา
တော်တော်များများတို့ကနိုင်ရေးပါတီဖြစ်တဲ့ကြောင့်မလို့အဖြစ်ပြောတာတဲ့ဘယ်လိုပြောချင်ပါလဲအန်ကယ်တော့အစိုးရမဖွဲ့နိုင်ခင်အာနာအလွှဲအပြောင်းကာလနိုင်ငံတည်ငြိမ်ရေးပေါ်မှာပါတီဘက်ကစိုးရိမ်ချက်များရှိနေပါလားအန်ကယ်အာနာတို့မှာဘူးအားကြောင့်လို့ဆိုရှင်ခေါက်ကူကူနဲ့ဒီလိုချင်နေရခုချင်နေတယ်မသိတော့ပြည်သူကအရန်ကိုလို့ကြားနေပြီအန်ကယ်လို့ကြားနေပြီနောက်နိုင်ငံတကာ นี่ท่าแหละทางพวกอกุเนี่ยยังกว่าล่ะตลอดเลยเว้ยดีอยู่กับเนเนเจ้ามุโลดีมุโลเนี่ยดีดีก็นี่ไปจํานาชาနိုင်เนี่ยอนิคาริยะทาริหนูตรีทาပြီးတော့ရှောင်ရှားနေအောင်ကာကွယ်နေအောင်ကြီးတော့မှုငယ်အောင်ဒီသဘောလေးเนี่ยသူတွေအသိရှိဖို့လဲလို့ဆိုလိုက်တာပါ
လက်ရှိပြောင်းစွလွတ်တော်နိုင်ရကသူရဥွှေမန်ကတော့ရှေ့သတင်းပါအတွင်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးဖို့အစီအစဉ်ဆောင်ရွက်မယ်လို့ပြန်ကြားထားပါတယ် ดาวซันสุจีเนี่ยซุยนี่ได้อาการมาတော့อမျိုးသားติ่มเนี่ยยีกูอฉีคันปีอฉาอี้กฤษฤษีบากะแลซุยนี่နိုင်ဖို့ซีเซนเมလို့လက်ရှိပြောင်းစုလွတ်တော်နိုင်ရကသူရဥွှေမန်းတို့ကလည်းတီးကြားစီအကြောင်းပြန်ကြီးညာချက်ထုတ်ပြန်ခဲ့တာကြောင့်ခေါင်းဆောင်တဦးချင်းစီနဲ့တွေ့ဆုံမဲ့အလားလာရှိနေပါတယ်ဒီကနေ့လက်ရှိအစိုးရနဲ့တက်မတော်ခေါင်းဆောင်တို့ရဲ့ဒေါ်ဆန်းစုကြည်ရဲ့တောင်းဆိုချက်ကိုအကြောင်းပြန်ကြ
ကျင်းပပြီးစည်းခဲ့တဲ့ရွေးကောက်ပွဲရဲ့လက်ရှိရလာတွေကတော့အမျိုးမျိုးထွက်ပေါ်လာနေပါတယ်။ကျင်းပပြီးစည်းခဲ့တဲ့ရွေးကောက်ပွဲရဲ့လက်ရှိရလာတွေကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကပဲဦးဆောင်နေပါတယ်။ဒါပေမဲ့လည်းကာကွယ်ရေးဌာနပါဝင်တိုင်းပြည်ရဲ့အရေးကြီးတဲ့ဂန္ဓာနေရာတွေမှာစစ်တပ်ကပဲဆက်လက်ထိန်းချုပ်မယ်ဆိုရင်တော့ဒါတွေဟာမဖြစ်သင့်ကြောင်းလူ့အခွင့်အရေးဆောင်ကြည့်ရေးဖွဲ့
The Constitution needs to be changed. It is not democratic if the military can still control defense, the police, and border security.
ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နေမှာလေ။ဒါဟာဒီမိုကရေစီစနစ်နဲ့မညီညွတ်ပါဘူး။ စစ်တပ်အနေနဲ့ကာကွယ်ရေးရဲနယ်စပ်လုံခြုံရေးနဲ့ပြည်ထောင်ရေးတို့ကိုဆက်ပြီးထိန်းချုပ်မထားသင့်ပါဘူး။ရွေးကောက်ခံတဲ့အစိုးရကသာတာဝန်ယူသင့်ပါတယ်။ဒီလိုလှုပ်ဆောင်နိုင်မှုကစစ်တပ်နဲ့ညှိနှိုင်းဆောင်ရွက်ရမှာဖြစ်ပါတယ်။ဒါပေမဲ့လည်းအဓိကဝန်ကြီးဌာနတွေကိုပြည်သူကရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုလွှဲပြောင်းပေးသင့်ပါတယ်။ပြည်သူတွေကဒီဌာနတွေကိုစစ်တပ်အောက်မှာမထားလို့ကြရတဲ့အတွက်အခုလိုအာဏာရ USDP ပါတီကိုရွေးကောက်ပွဲကနေအသိပေးလိုက်တာဖြစ်ပါတယ်။
ဒါအပြင်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်ကသမ္မတဦးသိန်းစိန်နဲ့အစိုးရထိပ်ပိုင်းခေါင်းဆောင်တွေကိုတွေ့ဖို့တောင်းဆိုတာကိုသမ္မတကလက်ခံခဲ့တဲ့အပေါ်မှာလည်း Brett Adams ကအခုလိုပြောပါတယ
်။ Well, we can't go back in time. Of course they should have been meeting before and of course the you know the president, the military and the USDP should have really understood.
ပြီးခဲ့တဲ့အချိန်တွေတော့ပြန်မရနိုင်တော့ပါဘူး။တကယ်တော့ဒီအရင်ကလေးကတွေ့တင်ပါတယ်။သမရစစ်တပ်နဲ့ပြည်ခိုင်ပြိုးပါတီတို့အနေနဲ့လူထုကအမှန်တကယ်ဘာလို့ကျင်နေဆိုတာလည်းသိတင်ပါတယ်။ဆိုလိုတာကရွေးကောက်ပွဲလုပ်တင်တာလည်းကြပါပြီ။စစ်အာဏာရှင်စနစ်လည်းဆယ်စုနှစ်နဲ့ချီပြီးမရှိတင်ပါဘူး။ဒါတွေကပြန်ပြင်လို့မရတော့ပါဘူး။ဒါပေမဲ့စစ်တပ်အနေနဲ့အခုချိန်မှာလုံနိုင်တာကဂုံတိတ်ခါကိုထိန်းသိမ်းဖို့လူထုရဲ့ယုံကြည်မှုကိုပြန်ရဖို့တာဝန်သိသိဆောင်ရွက်ဖို့ပါ။ဒါတွေကိုစလုပ်ဖို့ကတော့ဒီမိုကရေစီတိုင်းပြည်မှာလိုပဲဒီမိုကရေစီတိုင်းပြည်တိုင်းမှာလိုပဲရွေးချယ်တင်မြှောက်ခံရတဲ့အရသာဆိုရကအရေးကြီးတဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်အောင်အုပ်ချုပ်ခွင့်ပေးဖို့ပဲဖြစ်ပါလေ
။တစ်ချိန်တည်းမှာပဲအမျိုးသားပညာရေးဥပဒေကိုပြင်ဆင်ရေးအတွက်ဆန္ဒပြခဲ့တဲ့ကျောင်းသားတွေကိုအဆိုရကဖန်ဆီးထိန်းသိမ်းထားရကနေလွှတ်ပေးသင့်ပြီလို့လည်း Brett Adams ကတောင်းဆိုလိုက်ပါတယ်
။ Well, we've said all along that the students should be released and that even if they're not even if the charges against them aren't dropped as they should be released on bail.
ကျောင်းသားတွေကိုပြန်လွှတ်ပေးတင်ပါတယ်မလွတ်နိုင်ရင်တောင်မှသူတို့ပေါ်ချမှတ်ထားတဲ့ဆွဲချက်တွေကိုမပယ်ဖျက်နိုင်ရင်တောင်မှအာမခံနဲ့ပြန်လွှတ်ပေးတင်ပါတယ်မြန်မာနိုင်ငံကအကျဉ်းတောင်တွေဟာအတော်ပဲအခြေအနေဆိုးဝါးပြီးကျန်းမာရေးဆုံးရှုံးမှုကလည်းအားနေပါတယ်အခုလက်ရှိရွေးကောက်ပွဲအခြေအနေတွေအရလက်ရှိအစိုးရကိုပြည်သူတွေကမလိုချင်တော့ဘူးဆိုတာပြလိုက်ပါပြီအစိုးရအသက်တက်လာတဲ့အချိန်ထိအချိန်ဖြုံးမနေတင်ပါဘူ
းအစာငတ်ခံဆန္ဒပြနေကြတဲ့ဘက်ကသားကျောင်းသားတွေဟာပြီးခဲ့တဲ့မတ်လ10ရက်နေ့တုန်းကအမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ချီတက်ဆန္ဒပြရာကနေဖန်စီထိန်းသိမ်းခံခဲ့ရတာဖြစ်ပါတယ်ရှင်။ဒါကတော့လူခွင့်ရဲ့စောင့်ကြည့်ရေးဖွဲ့ရဲ့မြန်မာခုဆက်လက်ပြီးတော့မြန်မာနိုင်ငံမှာထွေထွေရွေးကောက်ပွဲကိုငင်းကျင်းပနိုင်ခဲ့တာဟာအစဉ်လာကောင်းတရားကိုချက်မှတ်လိုက်နိုင်ခြင်းဖြစ်တယ်လို့အမေရိကန်ပြည်ထောင်စု George Town တက်ကတို့ဂုံလူဆောင်ပါမောက်ကဒေးဗစ်စတမ်ကချက်မှတ်လိုက်မတ်ဒီခင်ပါရှင်မတ်ချက်ချလိုက်ပါတယ်ဒါပေမဲ့မဲအများစုအနိုင်ရတိုက်ခန့်ပါတီအနေနဲ့စစ်တပ်အင်အားကြီးစိုးထားတဲ့စနစ်အတိုင်းနိုင်ငံကိုအုပ်ချုပ်ဖို့စိန်ခေါ်မှုတွေအများကြီးရင်ဆိုင်ရဖွယ်ရှိနေတယ်လို့လည်းဆိုပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဦးကျော်စင်သာကဆက်သွယ်မေးမြန်းရမှာပါမောက်ကဒေးဗစ်စတမ်ကအခုလိုစပြောပါတယ်
Well, there are many, many challenges. One is that the NLD has always said from the very beginning.
စင်ကုံမှုတွေကတော့အများကြီးပါ။ NLD ဟာအစကတည်းကစစ်တပ်ဟာရက်သားထိန်းချုပ်မှုအောက်မှာရှိရမယ်လို့ပြောထားခဲ့ပါတယ်။စစ်တပ်ကလည်းဘေးရက်သားရဲ့ထိန်းချုပ်မှုမျိုးမှသူတို့အပေါ်မှာမရှိရအောင်ဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲထားပါတယ်။နောက်ပြီးတော့လုံခြုံရေးအတွက်လိုအပ်တဲ့ထင်းစစ်တပ်ကတိုင်းပြည်ကိုထိန်းချုပ်ထားနိုင်ပါတယ်။ကိုကမှလည်းဒီလိုမျိုးလုပ်ပြီးပါပြီ။နောက်တစ်ချက်ကဝန်ကြီးဌာနတွေအားလုံးမှာအာဏာအရှိဆုံးအရာရှိကြီးတွေအဖြစ်အတွင်းဝင်ချုပ်ယာတူးတွေကိုစစ်တပ်ကဖန်တီးထားပါတယ်
။ဆိုတော့ဒီလိုအချိန်မျိုးမှာစစ်တပ်ကိုဆုတ်ခွာတော့အောင် NLD ကဦးစားပေးဆောင်ရွက်တင်လို့ထင်ပါလားခင်ဗျာ
။ It may be a priority for the NLD but it will not work. What you may get over time I believe you will get the same
NLD ကဦးစားပေးကိစ္စဖြစ်ကောင်းဖြစ်ပါလိမ့်မယ်။ဒါပေမဲ့လုပ်လို့တော့မရနိုင်ပါဘူး။အချိန်ကြာလာတဲ့နေ့မှတပြေးပြေးရော့ကြတော့နေပါလေစစ်တပ်ကနိုင်ချက်စီးနှင်းလှုပ်ထားတဲ့ပြည်နယ်တွေမှာ NLD ရောတိုင်းရင်းသားအုပ်စုတွေပါစစ်တပ်ရဲ့ယုံကြည်မှုကိုရရှိအောင်လုပ်ရပါလိမ့်မယ်ဒါပေမဲ့ကြောက်ဦးမှာပါ NLD မျောလင့်ထားတာတဲ့ကြာမယ်အမေရိကန်ပြည်ထောင်စုမျောလင့်ထားတာတော့ကြာမြင့်ပါလိမ့်ဦးမယ
်အမေရိကန်ပြည်ထောင်စုဆိုလို့ဒီအချိန်မှာအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအဆိုင်အဝါကဘာလို့သိမှလဲမြန်မာအရေးနဲ့ပတ်သက်ပြီးတော့
Well, all seems to me to be to congratulate the Burmese people on what they have done.to say that we are prepared to continue to support
ဒီလိုဆောင်ရွက်နိုင်ခဲ့တဲ့အတွက်မြန်မာပြည်သူတွေကိုချီးကျူးဂုဏ်ပြုရပါမယ်အကောင့်ဘက်ကဥတီလာတဲ့ဖြစ်ထွန်းမှုတွေကိုဆက်လက်ထောက်ခံသွားဖို့အဆင်တင်မယ်လို့ပြောပါလိမ့်မယ်ပြီးတော့ပြောင်းလဲမှုတွေလင်းလင်းမြန်မြန်ဖြစ်ပေါ်ရရှိလာလိမ့်မယ်ဆိုတဲ့မျှော်လင့်ချက်မစော့ဖို့တော့အရေးကြီးပါတယ်
အခုမြန်မာနိုင်ငံမှာဖြစ်နေတဲ့အစဉ်ကူပြောင်းမှုကိုကြည့်မယ်ဆိုရင်ကျန်တဲ့ဒေသတွေအထူးသဖြင့်အစီအလက်ပိုင်းဒေသတွေရဲ့အပြောင်းအလဲနဲ့ဆိုင်ရင်အတော့ကိုမြင်သာတယ်ဆိုတာတွေ့ရပါလိမ့်မယ်။ဒါဘာကြောင့်ဒီလိုထူးခြားတယ်ဒီလိုမြင်သာတယ်လို့ထင်ပါလဲခင်ဗျာ
Well, I think it's somewhat different, A, because in the case of Myanmar, it came from the top. In other words, the chain...
But you have a chain number to take a role. Myanmar be a piang leha, take song a la ra phipare. A piang leh loa me, sura gu lu phu e siye, take song a ni sa din like da phipare. Lamo ma sa din phitong e la mo ba u, ara nwe u ha lamo ga ni sa din e ba re. Philippine, Korea, Indonesia ru ma le, lamo sa na piya bwere ga ni a piang leh u sa din like da ba. Myanmar nang e ha, ဆန္ဒပြပွဲတွေအစောပိုင်းမှာရှိခဲ့တဲ့ဆိုပေမဲ့တစုံတစ်ခုလို့ဖို့ဓာတ်ရိုက်ဖိအားမတက်ရောက်ခဲ့ပါဘူးဒါပေမဲ့စစ်တပ်ကတစုံတစ်ခုသူတို့လုတ်ကိုလုတ်ရတော့မယ်မလုတ်ရင်အောက်ခြေကလှုပ်ရှားမှုတွေဆန္ဒပြပွဲတွေကိုရင်ဆိုင်ရတော့မယ်ဆိုပတ်နက်စွာသဘောပေါက်သွားတယ်လို့ထင်ပါတယ်ဒါဟာကြံကပနိုင်ငံတွေနဲ့ကွဲပြားမှုဖြစ်ပါတယ်ဒါပေမဲ့စစ်တပ်ကိုအရက်သားကတော့ထိမ့်ချုပ်မခံရရေးအမျိုးသားလုံခြုံရေးညီညွတ်ရေးစတာတွေကိုစိတ်ချရတဲ့အထိထိန်းထားပါလိမ့်မယ်
ဆိုတော့ဒီညမှာဆက်ဆက်ချင်းမှာပေါ်ပေါက်ခဲ့တဲ့ဒီမိုကရေစီအုံကြွမှုနဲ့2009ဒါဆာဖရွန်တော်လှန်ရေးလိုကိစ္စမျိုးကိုပဲမေးထားလို့ရမလားဆရာ
No no we don't forget that at all but those were put down and they did there was no prospect of their coming up again
မရပါဘူးမေးလို့မရပါဘူးဒါကနှစ်ခုခဲ့ပြီးတော့ချက်ချင်းပြန်ပြီးတော့ဖြစ်လာနိုင်တဲ့အခြေအနေမျိုးမရှိသေးပါဘူးလူတို့ကသူတို့ကိုမကြိုက်ဘူးဆိုတာကိုပြခဲ့ကြပါတယ်ဒီနောက်မှာစစ်တပ်ကလိမ္မာပန်းနက်စွာနဲ့သဘောပေါက်သွားခဲ့တာပါ။နောက်ထပ်ဒီလိုမျိုးထပ်မဖြစ်ခင်မဖြစ်ရအောင်လုပ်ရမယ်။ပြုပြင်ရေးလုပ်ပြီးတော့စနစ်ရဲ့ပြင်ပကနေဝန်းရံပြီးတော့စောင့်ကြည့်သွားရမယ်ဆိုတာကိုသဘောပေါက်သွားကြပါလေ။ဒါအပြင်စစ်တပ်ဟာအများစုဟာပြင်းပြင်းထန်ထန်ပဲတိုင်းပြည်ကိုချစ်ကြသူတွေပါ။တိုင်းပြည်တိုးတက်ပြောင်းလဲတာကိုလည်းသူတို့လိုလားကြပါလေ။
ကိုကျော်စံသာဆက်သွယ်မြင့်မြန်ချက်ကိုနားဆင်ကြရတာပါအခုဆက်လက်ပြီးတော့ဒီပြီးခဲ့တဲ့တနင်္ဂနွေနေ့ကကျင်းပခဲ့တဲ့မြမရွေးကောက်ပွဲမှာမြို့သားဒီမိုကရေစီဖွဲ့ချုပ်ပါတီအနိုင်ရဖို့အလားအလာကောင်းနေခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံမှာရောက်နေကြတဲ့မြမဒုက္ခသည်နဲ့ရွှေ့ပြောင်းလှုပ်သားတွေဟာမြမနိုင်ငံမှာအစိုးရတက်ဖြစ်ပေါ်လာတဲ့အခြေအနေတွေကိုအနီးကစောင့်ကြည့်နေကြပါတယ်ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းလုပ်သားတွေကတော့အစိုးရတက်ဟာသူတို့ဘဝအခြေအနေတိုးတက်မြင့်မားလာဖို့အထောက်ပံ့ပေးနိုင်မလားဆိုတာနဲ့ပတ်သက်လို့မျှော်လင့်နေကြတာတွေ့ရတယ်လို့ဆိုပါတယ်။တည်င်းတော့ Ron Corbin ရဲ့တည်င်းကိုကိုရဲခေါင်ကပြောပြပေးပါမယ်ရှင်
။ထိုင်းနိုင်ငံမှာမြန်မာဒုက္ခသည်နဲ့ရွှေ့ပြောင်းလုပ်သားနှစ်သန်းကျော်ရှိတဲ့အနက်အခုကျင်းပခဲ့တဲ့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲမှာအလွန်နှေးပါတဲ့အရေးအတွက်ကသာမဲပေးနိုင်ခဲ့ကြတာပါ။ရွေးကောက်ပွဲကော်မရှင်ကအမဲဆန္ဒနယ်ရဲ့ရလဒ်တွေကိုထုတ်ပြန်ကြေညာနေချိန်မှာတိုက်ခံကောင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအများဆုံးအနိုင်ရရှိပြီးဦးဆောင်နေခဲ့တဲ့အတွက်ထိုင်းနိုင်ငံရောက်မြန်မာအများစုကတော့အပြောင်းအလဲတစ်ခုဖြစ်လာဖို့မျှော်လင့်နေကြတာပါထိုင်းနိုင်ငံတောင်ပိုင်းဖန်ငှခရိုင်မှာစိုက်ပျိုးရေးနဲ့ငါးဖမ်းလုပ်ငန်းတွေလုပ်ကင်တဲ့ရွှေ့ပြောင်းလုပ်သားတွေကိုအကူအညီပေးနေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအဖွဲ့ကအစီအစဉ်မှုကိုမင်းဦးကတော့ထိုင်းရောက်မြန်မာအများပြားဟာအစိုးရတဲ့အဖွဲ့စည်းမဲ့ကိစ္စကိုအလေးထားစောင့်ကြည့်နေကြတယ်လို့ပြောပါတယ
် Right now the feelingthey have is like they just wanted to get a new government or they just want
အခုချိန်မှာသူတို့မှာရှိတဲ့ခံစားချက်ကတော့အစိုးရတည်တည့်တက်လာတာကိုမြင်ကျင်နေကြတာပါပဲသူတို့ဟာ NLD ပါတီအနိုင်ရတော့တာကိုအထူးပဲမြင်ကျင်နေကြပါတယ်ဒါပေမဲ့ဒီကအလုပ်သမားတွေအတွက်ကတော့အနာဂတ်မှာတက်လာမယ့်အစိုးရတည်ကသူတို့ကိုဘယ်လိုအကူအညီပေးနိုင်မလဲဆိုတာမျိုးပဲစဉ်းစားကြပါတယ
်ထိုင်းနိုင်ငံဟာမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ပြိပခ္ခတွေကနေထွက်ပြေးလာကြတဲ့ဒုက္ခတွေအများစုအဓိကခိုလုံရနိုင်ငံလည်းဖြစ်ပါတယ်။ထိုင်းနိုင်ငံအနောက်မြောက်ပိုင်းကမဲဆောက်မြို့မှာတရင်လူမျိုးဆရာဝန်စင်တီရာမောင်ဟာတစ်နှစ်ကိုအနည်းဆုံးလူနာ 33,000 လောက်ထိပြည်စုကူတာပေးနေရတဲ့မဲတော်ဆေးကန်းကိုစီမံခန့်ခွဲနေပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေကိုအနီးကစောင့်ကြည့်ဖို့လိုတယ်လို့သူကလည်းပြောပါတယ
်။ Same time we stay have to continue monitoring on post election.
ကျမတို့အနေနဲ့ရွေးကောက်ပွဲနောက်ပိုင်းမှာ3-4လလောက်ထိဆက်ပြီးစစ်တပ်နဲ့အရသားတွေရဲ့ဆက်ဆံရေးစစ်တပ်နဲ့အစိုးရတွေရဲ့ဆက်ဆံရေးအခြေအနေတွေကိုဆက်ပြီးစောင့်ကြည့်နေဖို့လိုပါတယ်။ဒါ့အပြင်အစ်စ်ဖြစ်လာတဲ့အစိုးရဟာနိုင်ငံထဲမှာအပြစ်ခတ်ရစေးသဘောတူညီချက်တွေကိုဘယ်လိုကင်တွယ်မလဲဆိုတာကိုလည်းစောင့်ကြည့်ဖို့လိုပါတယ်။ဒါတွေအားလုံးကိုကျမတို့အနီးကပ်လေ့လာစောင့်ကြည့်ဖို့လိုတာပါ။
ဒေါက်တာစင်တီယာမောင်ကတော့အစိုးရအသက်ဟာနိုင်ငံရဲ့ကျန်းမာရေးကဏ္ဍပြည်ဝင်ပြောင်းလဲရေးလုပ်ပေးပြီးကျန်းမာရေးဝန်ဆောင်မှုအခြေခံအဆောက်အဦတွေတိုးတက်လာအောင်လုပ်ပေးနိုင်မယ်ဆိုရင်ပြည်သူတွေအနေနဲ့လိုအပ်တဲ့ကျန်းမာရေးဆောင်ရှောက်မှုတွေခံယူဖို့ထိုင်းနိုင်ငံအထိနယ်စပ်ဖြတ်ကျော်ပြီးတွားရောက်စရာမလိုတော့ဘူးလို့မျှော်လင့်နေပါတယ်။ထိုင်းရောက်မြန်မာအများစုကတော့1990ခုနှစ်ရွေးကောက်ပွဲမှာ NLD ပါတီကအပြတ်အသတ်အနိုင်ရခဲ့ပြီးမဲ့အနာသိမ်းထားတဲ့စစ်တပ်ကရွေးကောက်ပွဲရလဒ်တွေကိုပယ်ဖြတ်တာကိုခုထိမမေ့နိုင်ကြသေးပါဘူး။ဒါကြောင့်ကိုမင်းဦးကသူ့အနေနဲ့တန်မြတ်ရှိသေးပဲလို့လည်းပြောပါတယ
်။ Even though now we is like confirmed NLD has won but we stay in
အခု NLD ပါတီကနိုင်နေတယ်ဆိုတာသိကြနေပေမဲ့ကျွန်တော်တို့ကတော့စစ်တပ်က NLD ကိုရှော့ရှော့ရှူရှူအနာလွှဲပေးခြင်းစိတ်ရှိပါမလားဆိုတာကိုတန်မြတ်ရှိနေပါတယ်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အမတ်နေရာအများစုအနိုင်ရဖို့တေချာသလောက်ဖြစ်နေချိန်မှာတော့အမျိုးသားပြန်လည်တည်မြဲရေးသဘောထားကိုအခြေခံပြီးတမရော်ကာကွယ်ဦးစီးချုပ်တမလနဲ့လွှတ်တော်နာယကတို့နဲ့တွေ့ဆုံဆွေးနွေးခွင့်ပြုဖို့ဒေါန်ဆန်းစုကြည်ကစာရေးပြီးခွင့်ပြုချက်တောင်းခံတာကိုအားလုံးကလက်ခံလိုက်ပြီးဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ညနေ6နာရီအထိနောက်ဆုံးထွက်တဲ့ရလဒ်တွေအရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာအမျိုးသားလွှတ်တော်မှာ89နေရာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေမှာ234နေရာနဲ့ပြည်သူ့လွှတ်တော်မှာအမတ်နေရာ198နေရာတက်မနေရထားပြီလို့လည်းသိရပါတယ်
ခုဆက်လက်ပြီးတော့မြန်မာနိုင်ငံရဲ့တမိုင်းဝင်ရွေးကောက်ပွဲကြီးဟာဒေသတွင်းနိုင်ငံတွေပါအတွက်တော့အားကျစရာဖြစ်ခဲ့ရပါတယ်။ဗီယက်နမ်နိုင်ငံရဲ့နိုင်ငံရေးအပြောင်းလဲအတွက်ဆက်ပြီးတိုက်ပွဲဝင်ဖို့မြန်မာရွေးကောက်ပွဲကတွန်းအားတရားဖြစ်စေခဲ့တယ်လို့ဗီယက်နမ်တက်ကြွလှုပ်ရှားသူတွေကလည်းပြောလိုက်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ထူရန်ငှူရင်ရဲ့တည်င်းလွာကိုနန်းလောင်ကပြောပြပေးပါမယ်ရှင်
။ဗီယက်နမ်အစိုးရကိုစန့်ကျင်သူတယောက်ဖြစ်တဲ့ရှင်နေငှူရင်ဗန်ဒိုင်ကမြန်မာနိုင်ငံလိုလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပဖို့ဖြစ်နိုင်မလားဆိုတဲ့စာသားကိုသူရဲ့လူမှုကွန်ရက်စာမျက်နှာမှာတင်လိုက်ပြီးနိုင်ပိုင်းအတွင်းမှာပဲလူပေါင်းထောင်ချီကသူ့ရဲ့သားချက်ကိုသဘောကျကြောင်းမှတ်ချက်ပြုကြပါရယ်မြန်မာနိုင်ငံလိုဒီမိုကရေစီရဲ့ပြုပြင်ပြောင်းလဲရေးလုပ်ဖို့လက်ရှိအာဏာရပါတီကိုလူအတော်များများကစိန်ခေါ်လိုက်ပါရယ်နောက်ပြီးသားကတိတ်ပြီးအချိန်မလိုလောက်ပါဘူးဆိုပြီးတော့လဲသူကရေးသားထားတာပါမြန်မာအတိုက်ခံကောင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့ဓာတ်ပုံကိုထောက်ခံသူတွေကင်ထားတဲ့ဓာတ်ပုံတချို့ကိုလဲသူ့ရဲ့ Facebook မှာတင်ထားတာပါVOA နဲ့အင်္ဂါနေ့မှာတွေ့ဆုံစကားပြောခဲ့တော့ကတော့မြန်မာလူမျိုးတွေလိုပဲဗီယက်နမ်လူမျိုးတွေကလည်းအခွင့်အရေးတန်းလို့မရသင့်ဘူးလားဆိုပြီးမေးခွန်းထုတ်သွားပါတယ
်
မြန်မာရောဗီယက်နမ်တွေပါအရှိတောင်အရှကလူတွေပါဒါဆိုဗီယက်နမ်လူမျိုးတွေရဲ့ဂုဏ်သိက္ခာကဘာကြောင့်မြန်မာလူမျိုးတွေထက်မင်းကြရမှာလဲဗီယက်နမ်တွေဘာကြောင့်ဒီမိုကရေစီရဲ့အခွင့်အရေးတွေမရကြတာလဲစီဝါရေးအခွင့်အလမ်းအနေနဲ့ပြောရရင်မြန်မာတွေက BNN တွေလောက်မကောင်းတာတော့မှန်ပါတယ်။ဒါပေမဲ့ BNN တွေကအဲ့လိုလွတ်လပ်မှုနဲ့ဒီမိုကရေစီမရကြတာလေ။ဒီအချက်ကို BNN လူမှုအတိုင်းဝန်ကြားမှာတိတ်ကိုစိတ်ဝင်စားနေကြတာပါ
။တရားဝင်ထုတ်ပြန်ချက်တွေအပြည့်အစုံထွက်မလာသေးပေမဲ့မြန်မာလွတ်တော်ရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေရာအများစုမှာနိုင်မယ်လို့ခန့်မှန်းထားပါရယ်။ရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရ NLD ကနေရာအများစုကိုနိုင်နေဆဲဖြစ်ပါရယ်။ဗီယက်နမ်ကလူမှုကွန်ရက်30သူတွေကလည်းဒေါအောင်ဆန်းစုကြည်ရဲ့အကြမ်းမဖက်တဲ့နီလာနဲ့နှစ်ပေါင်းများစွာကြိုပမ်းခဲ့တဲ့အပေါ်ချီကျူးပြောဆိုနေကြပါတယ်။ဗီယက်နမ်ရဲ့လက်ရှိနိုင်ငံရေးကိုစောင့်ကြည့်လေ့လာသူလည်းဖြစ် Institute of Development Studies ရဲ့ညွှန်ကြားရင်းမဟောင်းလည်းဖြစ်တဲ့ဒေါက်တာငှူရန်ကွမ်ကတော့မြမရွေးကောက်ပွဲကိုဗီယက်နမ်လူမျိုးတွေစိတ်ဝင်စားကြတာဟာသူ့တိုင်းပြည်ရင်းကလက်ရှိတွေ့ကြုံနေရတဲ့လူမှုရေးနဲ့စီးပွားရေးအခြေအနေတွေကိုပြောင်းလဲဖို့လူတွေလိုလားနေတဲ့ပြယုတ်ဖြစ်တယ်လို့ဆိုပါတယ်။
ဒီ
မှာဒီမိုကရေစီနိုင်ငံကိုဗီယက်နမ်နေလေးလာစုစမ်းနေတယ်ဆိုတာကတော့အင်တန်ထင်ရှားပါတယ်။အာဆီယံမှာအုတ်ထရာယူလုပ်ခဲ့တော့ကဗီယက်နမ်ဝန်ကြီးချုပ်ဝမ်တန်တောင်းမြန်မာနိုင်ငံကိုတွားပြီးဒီမိုကရေစီပြုရင်ပြောင်းလဲရေးလုပ်ဖို့တမန်တော်ဦးသိန်းစင်ကိုတက်တွန်းခဲ့ဘူးပါတယ်။မြန်မာကိုအချံပေးတိုက်တွန်းတယ်လို့ပဲမစ္စတာတောင်းနဲ့တခြားဗီယက်နမ်ခေါင်းဆောင်တွေလည်းကျင့်သုံးမှုကျွန်တော်မျှော်လင့်ပါတယ်။ဒါကသူတို့အတွက်တန်ဖိုးရှိတဲ့သင်ခန်းစာပါ
။ဗီယက်နမ်ကအမျိုးသမီးငယ်တွေဟာလှုပ်လှိုက်ရေးကြိုးပမ်းတဲ့နေရာမှာပိုးပြီးစိတ်ရှည်တီးခံလာတာကိုတွေ့ရတယ်လို့လည်းသူကဆိုပါတယ်။ဗ ဗီယက်နမ်မှာတောင်အောင်ဆန်းစုကြည်လိုကောင်းဆောင်တယောက်မှမရှိဘူးဆိုတဲ့မှတ်ချက်မျိုးတွေကိုလည်းမလုပ်ကြတော့ပါဘူး။ပြီးခဲ့တဲ့နှစ်တုန်းကဟောင်ကောင်အုပ်ချုပ်ရေးမှုကိုဒီမိုကရေစီနိလန့်တကျရွေးချယ်ဖို့ဆန္ဒပြကြတဲ့သူတွေကိုဟောင်ကောင်မှာနေထိုင်ကြတဲ့ဗီယက်နမ်လူမျိုးတချို့ကထောက်ခံခဲ့ကြပါရယ်။ဗြိတိရှ်အုပ်ချုပ်မှုအောင်နေခဲ့ရတဲ့ဟောင်ကောင်ရဲ့အုပ်ချုပ်ရေးမှုကိုတရုတ်ပြည်မကြီးရဲ့ဩဇာခံသူကိုခန့်ထားခြင်းနာကြောင့်ဒါကိုမလုံလားတဲ့ပြည်သူတွေရဲ့ဆန္ဒပြမှုတွေအကြီးအကျယ်ဖြစ်ခဲ့တာပါ။ဗီယက်နမ်ကွန်မြူနတီပါတီရဲ့12ကြိမ်မြောက်လွတ်တော်ညီလာခံကနေနိုင်ငံကောင်းဆောင်တွေရွေးချယ်ဖို့လှအနေငယ်အလိုမှာပဲမြမရွေးကောက်ပွဲကိုကျင်းပခဲ့တာလည်းဖြစ်ပါရဲ့ရှင
ယူရီမြန်မာပိုင်းတာမြင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အသံလွှင့်မီတာအသေးစိတ်ကို bamis.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
သ
င်္ဂလာနာနဲ့ခင်ပါရှင် View American စင်ကြတာပရိနေမနဲ့ပဲမြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ line to meter 24 30 40နဲ့ line meter 190တို့ကနေဆက်လက်တင်ဆက်ပေးနေပါတယ်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနာ US အစီအစဉ်မှာတော့ကမ္ဘာမီဒီယာထဲကမြန်မာရေးသတင်းသုံးသပ်ချက်တွေအပြင် American ဆိုရရဲ့သဘောထားအမြင်တွေကိုလည်းနားဆင်ရဖို့ရှိပါတယ်မြန်မာရေးသတင်းသုံးသပ်ချက်မှာနားဆင်ရမှာကတော့
How does anyone know? How does anyone know what the capabilities of the NLD are when they haven't had a chance to demonstrate? So give them a chance. I don't think the military...
American ကြီးတန်းတန်တမဟောင်းပြောသွားတာပါ ပြည်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။အခုအရင်ဦးဆုံးအနေနဲ့ကတော့အကျဉ်းထောင်တွင်ထိုက်သိမ်းခံနေရစဉ်အစာငတ်ခံဆန္ဒပြနေကြတဲ့ကျောင်းသားတို့ရဲ့အခြေအနေဟာစိုးရိမ်စရာရှိနေပါတယ်။ဒီကနေ့ရုံးထွက်မအစာငတ်ခံဆန္ဒပြသူတူအခြေအနေဆိုးလာတာကြောင့်ရန်ကုန်စေယုံကြီးကိုပို့လိုက်ရပါတယ်။အထိမ့်သိခင်ကျောင်းသားတို့ရဲ့လှုပ်မြောက်ရေးအခြေအနေနဲ့ပတ်သက်လို့ရန်ကုန်မှာရောက်ရှိနေတဲ့ VOA မြန်မာပိုင်းရဲ့ editor ကိုတားညို့ဦးကအခုလိုသတင်းပေးပို့ထားပါတယ်
။နိုင်ငံရေးကျောင်းသားတွေလှုပ်မြောက်ရေးအတွက်ထိမ့်သိခင်ဘာဘကကျောင်းသားခေါင်းဆောင်ကိုအောင်မှိုင်းဆန်းဦးဆောင်ပြီးတော့ဖက်စီကန်ကျောင်းသားတွေအတုတ်လိုက်အစာငတ်ခံဆန္ဒပြနေကြတာအခုဆိုရင်ချုပ်က10ရက်ကျော်ရှိလာပြီဖြစ်ပါတယ်။ဒီကနေ့တော်ရီရုံထုတ်ချိန်မှာတော့ဘဂဒါကျောင်းသားတူဖြစ်တဲ့ကိုဖြိုးတနချလင်းတိုက်ဟာကျမကြီးချင်းကြီးစိုးလာတာမဟုတ်လို့ရန်ကုန်စေယုံကြီးအထူးပို့ဆောင်လိုက်ရတယ်လို့ဘဂဒါမြအဖွဲ့ချုပ်ခေါင်းဆောင်တူဖြစ်တဲ့ကိုရှင်းရသာထုံးက view ကိုပြောပါတယ
်ကိုဆိုရင်ဒီနေ့ဆိုရင်ကိုဖြိုးတနချလင်းတိုက်ကသူ one may ပါတယ်ပေါ့နော်ကျွန်တော်တို့ယူဆရသူကအစာရင်ယောဂလည်းရှိရအဲ့တော့အစာရင်ပေးတော့ပေါက်ကြလို့ကျွန်တော်တို့အနေနဲ့ယူဆတယ်အခုဆိုရင်ရန်ကုန်စေယုံကြီးတို့သူ့ကိုလဲပြောင်းနေရပေါ့နော်ဆိုလိုချင်တာကျွန်တော်ကျမကြီးကစိုးရိမ်မှုရှိရပါတယ်အဲ့တော့ယူကိုဖြိုးတနချီလန်တိုက်ပေါ့နော်သူကတောင်ကူတက်ကတောင်ကူတက်ကတူပါပေါ့ကျွန်တော်ပါက
တောင်ထောင်းနေ
စာယောကြီးထောင်းနေအခုဟိုဟာရန်ကုန်စေယုံကြီးဆွဲပြီးတွဲနေရအခုစေယုံကြီးတွားရလမ်းမှာပဲရှိသေးရပေါ့နော
်အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ကြီးတက်ဆန္ဒပြခဲ့ကြတဲ့အဲ့ဒီကျောင်းသားတွေကိုမတ်လ10ရက်နေ့လေပတန်းမြို့မှာလူညိုရေးတပ်တွေနဲ့ပိတ်ဆို့ပြီးတော့အင်အားသုံးဖမ်းဆီးထိန်းသိမ်းခဲ့တာပါအဲ့ဒီထဲမှာကျောင်းသားအချို့ပဲလွတ်မြောက်သေးပြီးတော့ကျောင်းသားခေါင်းဆောင်ပိုင်းအတော်များများကတော့ဖမ်းဆီးခံထားရဆဲရှိပါတယ်သူတို့ကိုတရားရုံးထုတ်စစ်ဆေးနေပေမဲ့တရားရုံးကြားနာမှုတွေအသေးချာမရှိသေးပါဘူးဒီကြားထဲမှာပဲထိမ့်သိမ့်ခံကျောင်းသားအချို့ကနိုင်ငံရေးကျင်းသားတွေလွှတ်ပေးဖို့လို့ဆိုပြီးတော့အခုလိုအစာငတ်ခံဆန္ဒပြလာကြတာဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲမှာအတိုက်ခံမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအစိုးရဖွဲ့နိုင်တဲ့အထိအနိုင်ရမှုရှိလာတာမို့လို့နိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးဟာအနေချင်းတော့မျှော်လင့်စရာဖြစ်လာတယ်လို့ကိုရှင်းရသာထုံးကပြောပါတယ
်။အများကြီးမဟုတ်ဘူးကျွန်တော်မျှော်လင့်ပါတယ်။ဘာလို့မျှော်လင့်လဲဆိုပုံမှန်နိုင်ငံရေးလုပ်ငန်းစဉ်တစ်ခုရလဲဟိုအစိုးရတစ်ပြည်ရဲ့ရွေးကောက်ကျင်းသားခံအစိုးရတစ်ပြည်ရဲ့တက်မယ်လွတ်ထလာရင်ပေါ်လာရင်ပေါ့နော်။နိုင်ငံရေးကျင်းသားတွေကန့်သတ်လို့ရှိတယ်။အထူးသဖြင့်ကျွန်တော်တို့ရဲ့ဒီဒီမိုကရေစီတိုက်ရိုက်ပွဲမှာအငြင်းတိုက်ပွဲဝင်ခဲ့တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်ကမဲအများစုနဲ့နိုင်တယ်ဆိုတော့သူဒီကိစ္စကိုကန့်သတ်လိုက်မယ်ဖြစ်ချင်းလိုက်မယ်လို့ကျွန်တော်မြင်တယ်။ပြီးတော့ကျွန်တော်တို့နဲ့ဒီဆက်တဲ့ကျွန်တော်တို့နဲ့ရင်းနှီးတဲ့ကျွန်တော်တို့ဒီရွေးကောက်ပွဲမှာနိုင်ရရှိတဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်ကဆက်ဆောင်ကိုယ်လေးရလဲဒီကိစ္စကိုသူတို့ဆောင်ရွက်ပေးပါမယ်ဆိုတာမျိုးကျွန်တော်တို့ကိုနှုတ်ပြီးနဲ့ပေးကြရပါတယ်။နှုတ်ကတိနဲ့ကျွန်တော်တို့ကြိုးဆုပ်ဆွေးနွေးကြရစီပါတယ်။အဲ့တော့ကျွန်တော်အနေနဲ့ဟိုတိုင်းသားတစ်ခုဒီကျွန်တော်တို့နာမည်နာမည်နာ
သမ္မတဦးသိန်းစိန်ဆွေရအနေနဲ့သူ့ရဲ့လက်ထက်တွင်နိုင်ငံရေးကျင်းသားအတော်များများကိုလွှတ်ပေးခဲ့သလိုပဲဒီလူရင်းနဲ့အတူရာဇဝတ်အကျဉ်းသားအများပြားကိုပါလွှတ်ပေးခဲ့တာကြောင့်မြန်မာနိုင်ငံမှာရာဇဝတ်မှုတွေထူပြောလာတယ်လို့ဝေဖန်ခံမှုတွေရှိနေပါတယ်။တစ်ဖက်မှာတော့နိုင်ငံရေးကျင်းသားဆိုတဲ့အတုံးနှုံးကိုလည်းသမ္မတဦးသိန်းစိန်ဆွေရကတရားဝင်အသိအမှတ်ပြုလက်ခံတာမရှိပါဘူး။လက်ရှိအဖြစ်ဆိုရင်တော့ကျောင်းသားတွေတက်ကြွလှုပ်ရှားသူတွေနဲ့လေသိန်းရာသိန်းကိစ္စတွေမှာစန့်ကျင်လှုပ်ရှားဆောင်သူတွေစုစုပေါင်း200ဝန်းကျင်ထိန်းသိမ်းခံထားတယ်လို့သိရပါတယ်ခင်ဗျာ။
ရန်ကုန်မှာရောက်နေတဲ့ VOA မြန်မာပိုင်းအက်ဒီတာကိုသားညိုသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင
်။ဒီကဘယ်မဲရလက်တွေအရဆရာတက်ကိုဥဆောင်နိုင်တဲ့အလားအလာတွေတွေ့နေနေရတဲ့ NLD ပါတီရဲ့ခေါင်းဆောင်အဖြစ်နဲ့ဒေါက်ဆန်းစုကြည်ဟာသမရဦးသိန်းစိန်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းတို့နဲ့တွေ့ဆုံဖို့ရှိနေပါတယ်။ထိတ်တန်းခေါင်းဆောင်တွေအကြားတွေ့ဆုံမှုတွေကနေမြမနိုင်ငံရေးအပြောင်းလဲအတွက်တူအားတွေဘလောက်ထိဖြစ်လာနိုင်မယ်လို့တော်ရရှင်တို့ယူဆကြပါသလားစစ်မှန်တဲ့အပြောင်းလဲတွေအတွက်ခြေလှမ်းတရက်ဖြစ်လာနိုင်ပါသလားစနေနေ့ညတိုက်ရိုက်လေးလိုက်စစ်စင်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့ရတော်ရရှင်တွေအနေနဲ့ Fury ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ Fury ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းemail နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် viewer ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ စနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာတော်ရရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြစေရှင်။ VOA မြန်မာပိုင်းအစီအစဉ်ကနေဆက်လက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုတော့မြန်မာမီဒီယာတွေထဲကနောက်ဆုံးဖော်ပြထားတဲ့မြန်မာနိုင်ငံရွေးကောက်ပွဲအကြောင်းနဲ့ပတ်သက်တဲ့သတင်းဆောင်ပါတွေကိုနားဆင်ရပါမယ်။ဦးစံမိုးဝေကစူးစီးတင်ပြထားပါတယ်ရှင်
။ပထမဦးစွာတင်ပြပေးချင်တာကတော့ ABC Net Online သတင်းမှာအရှေ့တောင်အာရှဆိုင်းယားသတင်းတောက် Liam Cochrane ရေးသားထားတဲ့ဆောင်ပါဖြစ်ပါတယ်။မြန်မာနိုင်ငံမှာအာဏာအလွှဲပြောင်းရေးနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံစကားပြောဖို့တမရဦးသိန်းစိန်ကသဘောတူလိုက်ပြီးဆိုပြီးတော့ခေါင်းစဉ်တက်ပြီးတော့ရေးသားထားတာဖြစ်ပါတယ်။လက်ရှိပြတ်တနေတဲ့ရွေးကောက်ပွဲအနံ့ရှုံးရလဒ်တွေကဒေါအောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာ85ရာခိုင်နှုန်းဝန်းကျင်အနံ့ရပွဲရှိတယ်ဆိုတာပြတ်တနေပြီဖြစ်တယ်လို့ထောက်ပြထားပါတယ်။ကွန်မှုမြို့နယ်မှာအပြတ်တအနံ့ရရှိခဲ့တဲ့ဒေါအောင်ဆန်းစုကြည်ဟာနိုင်ငံတော်တမရလွတ်တော်တဘာပတိနဲ့တက်မတော်ကာဝေးဦးစည်းချုပ်စသူတွေကိုတီးကြစီစာရေးသားပေးပို့ခဲ့တယ်လို့လည်းရေးသားထားပါတယ်ပြည်သူလူထုဟာနိုဝင်ဘာလ10ရက်ရွေးကောက်ပွဲကနေတန်းပြည့်ရဲ့တည်ငြိမ်အေးချမ်းမှုနဲ့အမှန်တရားကိုဖြေစွမ်းပေးနိုင်လိမ့်မယ်ဆိုတဲ့ဆန္ဒကိုပြသလိုက်တာဖြစ်တယ်နိုင်ငံရဲ့ဂုဏ်သိက္ခာနဲ့ပြည်သူလူထုရဲ့ဝမ်းသာပျော်ရွှင်မှုအတွက်လှုပ်ဆောင်ကြဖို့ဟာအရေးကြီးပါတယ်ဆိုပြီးတော့ရေးသားထားတဲ့အကြောင်းဒေါအောင်ဆန်းစုကြည်ရဲ့စာထဲမှာရေးသားထားတယ်လို့လည်းပြောပါတယ်တမနာဦးသိန်းစင်ရဲ့ပြောခွင့်ရသူဖြစ်တဲ့ဦးရထွတ်ကလည်းတမနာအနေနဲ့တွေ့ဆုံစကားပြောဆိုဖို့အတွက်သဘောတူတဲ့အကြောင်း ABC သတင်းဌာနကိုပြောဆိုခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဘရော့တွေ့မယ်ဆိုတာကတော့အတိအကျပြောဆိုခြင်းမရှိပါဘူး။တမရဦးသိန်းစင်ကဒေါအောင်ဆန်းစုကြည်ရဲ့ရွေးကောက်ပွဲအနေရမှုအပေါ်ချီးကျူးကြောင်းပြောဆိုလိုက်တယ်လို့လွှတ်တော်နာယကသူရဦးစင်မန်းကလည်းသတင်းမှတပတ်အတွင်းမှာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံစကားပြောဖို့သဘောတူထားပြီးဖြစ်ကြောင်းရေးသားထားပါတယ်။အပြည့်စုံကို abc.net online မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။
နောက်ဆက်ပြီးတင်ပြပေးကြတာကတော့မြန်မာနိုင်ငံရွေးကောက်ပွဲမှာအတိုက်ခံပါတီရဲ့ဦးဆောင်နေမှုကိုတမတော်ကအတိမတ်ပြုလိုက်တယ်လို့ပြည်သူလူထုရဲ့ဆုံးဖြတ်ချက်ကိုလေးစားအတိမတ်ပြုမယ်လို့ဆိုကြောင်းခေါင်းစဉ်တက်ရေးသားထားတဲ့ LA Times သတင်းစာရဲ့ရေးသားချက်ဖြစ်ပါတယ်။ဆောင်းပါးရှင်ကတော့ရှားဆိုင်ဘင်္ဂါလီဖြစ်ပါတယ်။မြန်မာနိုင်ငံရဲ့တမတော်ကဒေါအောင်ဆန်းစုကြည်ရဲ့အတိုက်ခံပါတီဦးဆောင်ပြီးအနိုင်ရနေတဲ့ရွေးကောက်ပွဲရဲ့ရလဒ်ကိုသဘောတူလက်ခံမယ်ဆိုတဲ့သဘောပြသနေပါတယ်လို့အစအချီရေးသားထားပါတယ်စစ်တပ်ကထုတ်ပြန်လိုက်တဲ့ညင်ညာချက်ကရွေးကောက်ပွဲမှာ NLD ပါတီအနိုင်ရရှိထားမှုတွေကိုအတိမတ်ပြုကြောင်းပြသနေပါတယ် NLD ပါတီကလည်းရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ထားတဲ့စည်းရုံးတွေအရ80ရာခိုင်နှုန်းအနိုင်ရရှိထားတယ်လို့ပြောကြောင်းရေးသားထားတာပါတမရော်ရဲ့ထုတ်ပြန်တဲ့ညင်ညာချက်မှာရွေးကောက်ပွဲမှာဦးဆောင်အနိုင်ရနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုချီးကျူးဂုဏ်ပြုပါတယ်တမရော်အနေနဲ့ပြည်သူလူထုရဲ့အဆုံးဖြတ်ကိုလေးစားပြီးလှုပ်ဆောင်မှာဖြစ်ကြောင်းရေးသားထားတယ်လို့ပြောပါတယ်။စောင့်ကြည့်လေ့လာသူတွေကလည်း NLD ပါတီတိုင်းအနိုင်ရလိမ့်မယ်လို့ဆိုနေပါတယ်။ဒါပေမဲ့အခုချိန်ထိအများကမေးခွန်းထုတ်နေတာကတော့နှစ်ပေါင်း50ကျော်ကြီးစိုးလာခဲ့တဲ့စစ်တပ်ဟာရွေးကောက်ပွဲရဲ့ရလဒ်ကိုကြီးကြီးဖြူဖြူလက်ခံပါမလားဆိုတာပါပဲလို့ရေးသားထားပါတယ်။1990တုန်းကဆိုရင် NLD ပါတီအနိုင်ရပေမဲ့စစ်တပ်ကရွေးကောက်ပွဲရလဒ်ကိုအတိမတ်မပြုတ်ခဲ့တဲ့အပြင်နိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုတော့နေအင်ချေချုပ်ချခဲ့ပါသေးတယ်စသဖြင့်ရေးသားထားပါတယ်။အပြည့်အစုံကို LATimes.net မှာဖတ်ရှုနိုင်ပါတယ
်။နောက်ဆုံးတင်ပြပေးချင်တာကတော့ Dhaka Tribune သတင်းစာရဲ့ Editor အဘော်ဖြစ်ပါတယ်။တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲဟာမြန်မာနိုင်ငံမှာဒီမိုကရေစီအတွင်ကူးပြောင်းရေးအပြည့်အဝရရှိသွားလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းရေးသားထားတာဖြစ်ပါတယ်။ NLD ပါတီရဲ့ပြက်ပြက်သားသားအနေရမှုကတမ်းပြည်မှာကာလကြာနေပြီဖြစ်တဲ့စစ်တပ်ရဲ့စိုးမိုးထားမှုကိုအဆုံးသတ်သွားစေနိုင်လိမ့်မယ်ဆိုပြီးတော့လေရေးသားထားပါတယ်။ဒါမဲ့လားဒီမှာအစ်စ်ဖွဲ့မဲ့အစိုးရအတွက်စင်ခေါ်မှုတွေနဲ့ရင်ဆိုင်ရမှာဖြစ်တဲ့အကြောင်းဘာပဲဖြစ်ဖြစ်ရွေးကောက်ပွဲကဆုံးဖြတ်ပေးလိုက်တာကတော့ဒီမိုကရေစီလိုလားတဲ့ပြည်သူလူထုရဲ့ဆန္ဒနဲ့အပြောင်းလဲပြုလုပ်ဖို့အခွင့်အလမ်းပေးလိုက်တာဖြစ်တယ်ဆိုပြီးတော့ရေးသားထားပါတယ်အပြည့်အစုံကို Dhaka Tribune Online မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဦးစံမိုးဝေစူးစီးတင်ဆက်တဲ့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံရွေးကောက်ပွဲအကြောင်းသတင်းဆောင်ပါတွေကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့မြန်မာနိုင်ငံရွေးကောက်ပွဲလွန်ကာလမှာအခက်အခဲပြဿနာတွေရှိနေအောင်မှဖြစ်ပေမဲ့ NLD ခေါင်းဆောင်ပိုင်းဟာလက်ရှိအာဏာလက်ရှိတွေနဲ့ညှိနှိုင်းဖြည့်ရှင်းသွားနိုင်လိမ့်မယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်ကြီးတန်းသံတမန်ဟောင်း Priscilla Clapp ကပြောဆိုလိုက်ပါတယ်။ Priscilla Clapp ကိုဦးကျော်စံသားကနေပြီးတော့အခုလိုမျိုးဆွေးနွေးသုံးသပ်ထားပါတယ်။
အစီအမြန်မာနိုင်ငံမှာတန်တမန်အဖြစ်တောင်းဝန်ကျနေခဲ့တုန်းကအိမ်မက်တောင်မမက်နိုင်ခဲ့တဲ့ဖြစ်ရတဲ့ကူဖြစ်လာခဲ့ပြီပေါ့နော
် It is astounding. It's just astounding to me. I didn't dream that I would see this day.
so soon.
Okay, I'm Kelly Lee Bae. Di che ne myo dilaw myan myan san san ne twei ya lai me lo ma myo lin ga ba wu. Lun ga de 9 nit ka daw ma 2010 ywe kaw pwe ma so yin Dawn San Suu Kyi ha a che chong ne shi ni ga di da ba. NLD le ywe kaw pwe ma ma pa win ga ba wu. Akhu 9 nit a cha ma NLD ha amakhan go aung pwe ya ni ba de.
Sit bo chauk twei di lo lou la si ya pyaung lae la si da ba chang lo tin ma le Priscilla.
Well, they have been, Senior General Min Aung-Hlaing in particular, has been promising for the last few months, really quite openly.
ထူးတဲ့တပြင့်ပေါ့လေဘိုးကျော်မှုကြီးမင်းအောင်လိုင်ကလွန်ခဲ့တဲ့လအနည်းငယ်အားစပြီးတော့ရွေးကောက်ပွဲရလက်ကိုလေးစားလိုက်နာမယ်လို့လူသိရှင်ကြားကတိပေးလာခဲ့ပါတယ်။တကယ်လဲလိုက်နာပါလိမ့်မယ်။ပြီးတော့ဒီ2010ဖွဲ့စည်းပုံဟာသူတို့စိတ်တိုင်းကြလောက်ထားတဲ့ဥပဒေပါ။ဒီလိုမျိုး NLD အဆုံးဖြတ်ချမှတ်ရမှာပါဝင်နိုင်အောင်စီစဉ်ထားတာပါဆိုတော့အခုခါစစ်တပ်အနေနဲ့အုပ်ချုပ်ရေးမှာအရေးပါစေဆိုတာစိတ်ချလက်ချဖြစ်နေပါတယ်အခုဖြစ်သွားတာကအန်အေဒီဟာတိုင်းပြည်အနာဂတ်အတွက်စစ်တပ်နဲ့အခြေအလဲဆွေးနွေးညှိနှိုင်းရမယ်အခြေအနေပါဒါဟာတိတ်ကောင်းတဲ့ရလက်ပါပဲဒီမိုကရေစီအတွက်အလားလာကောင်းတစ်ခုပါဒါပေမဲ့အဲ့ဒီအခြေအနေတွေကိုမရောက်ခင်မှာစဉ်းစားစရာတွေကအများကြီးရှိနေသေးတ
Yes. There are still many big questions that have to be answered before we get to that point.
နောက်ဆုံးရလက်မထွက်သေးပါဘူးကျမတို့ကအစောပိုင်းရလက်တွေကိုအခြေခံပြီးပြောနေကြတာပါ NLD အားကောင်းတဲ့မျိုးပေါ်ကရလက်တွေပါကျေးလက်တွေအဝေးဒေသတွေကရလက်တွေလည်းစောင့်ကြည့်ရအောင်ပ
ါနောက်တစ်ခုကစစ်တပ်ရဲ့အခန်းကဏ္ဍဟာတဖြည်းဖြည်းရော့ကျသွားရမယ်ဆိုတာဟာ NLD ရောပြည်သူတရားလုံးကပါမျှော်မှန်းထားတဲ့ကိစ္စပါဆိုရင်ဒီကိစ္စကို NLD အနေနဲ့တချိန်ကြီးမှာကင်တွယ်နိုင်ပါမလားပစ္စည်းလား
This is what has to be negotiated
ဒါဟာညီနိုင်ယူရမယ့်ကိစ္စပါစစ်တပ်ရဲ့အဓိကဆိုရင်ချက်ကတည်ငြိမ်ရေးနဲ့တိုင်းပြည်မပြိုကွဲရေးပါပဲနှစ်ပေါင်း50ဒါကိုအဓိကထားလာခဲ့တာပါဒါကိုကျွန်မလက်ခံပါတယ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလည်းပြောထားပါတယ်တိုင်းရင်းသားတွေနဲ့ညီငယ်ရေးရဖို့အဓိကကြတယ်လို့နောက်9နှစ်10နှစ်မှာညီငယ်ရေးရပြီးတော့ institution တွေခိုင်မာလာမယ်လို့ယူဆရပါတယ်ဆွေးနွေးညှိနှိုင်းပြီးပြည်လဲအောင်လုပ်ရမှာတော့ဖြစ်ပါတယ်
နောက်တစ်ခုကတော့လူတချို့ကစွရင်ရတယ်အခုလောလောဆယ်မှာပဲဒေါအောင်ဆန်းစုကြည်ကသူကသမ္မတအထက်မှနေမယ်သမ္မတဟာသူတို့ရဲ့ဆုံးဖြတ်ချက်အတိုင်းသာလုပ်သွားမှာဖြစ်တယ်လို့ပြောနေတဲ့ကိစ္စပါဒီကိစ္စဟာဘယ်လောက်ထိကြရရနိုင်တယ်လဲဘယ်လောက်ထိစွရင်ရကောင်းတဲ့အချက်လို့ထင်ပါလဲပစ္စည်းလား
It's not really my business I mean it's up to the leadership to decide
ဒါတော့ကျွန်မနဲ့သိမ့်မဆိုင်ပါဘူးဘာတွေကိုဘယ်လိုလုပ်ဆောင်မယ်ဆိုတာခေါင်းဆောင်ပိုင်းကလုပ်ကြရမှာပါဒီမိုကရေစီနိုင်ငံတော်တော်များများမှာတော့အနိုင်ရတဲ့ပါတီရဲ့ခေါင်းဆောင်ဟာသိအင်အားကောင်းတဲ့အနေအထားမှာရှိကြပါတယ်ရွေးကောက်ပွဲရလဒ်တွေအပြီးတက်ပြီးတဲ့နောက်လာမယ့်အစိုးရခေါင်းဆောင်မှုနဲ့ပတ်သက်ပြီးတော့ဆွေးနွေးမှုတွေအကြာကြီးလုပ်ကြရအောင်ပါစောင့်ကြည့်ကြရမှာပါကျမဒါကိုချုပ်ပြီးတော့အဆုံးဖြတ်မပေးချင်ပါဘူ
းဟုတ်ကဲ့ကျွန်တော်တို့စီးကိုလှမ်းပြီးတော့ကြည့်ကြအောင်ခင်ဗျာတချို့က NLD ကိုဝေဖန်ကြတယ် NLD အစိုးရတက်လာရင်သူတို့ကစီမံခန့်ခွဲအုပ်ချုပ်တဲ့အတွေ့အကြုံမရှိခဲ့ဘူးအဲ့ဒီတော့အခက်အခဲတွေအများကြီးကြုံလာနိုင်တယ်လို့လဲစွရင်နေကြသူတွေရှိပါတယ
် How does anyone know? How does anyone know what the capabilities of the NLD are when they haven't had a chance to demonstrate?
အဲ့ဒီနေနဲ့ဘာမှတော့မလုပ်ရသေးပဲသူတို့ရဲ့အရေးချင်းတွေကိုဘယ်သူကသိနိုင်အောင်မလဲသူတို့ကိုလှုပ်ခွင့်ပေးလိုက်ပါအောင်စစ်တပ်အနေနဲ့လဲအစိုးရရန်တရားကိုကောင်းကောင်းမွန်မွန်ဆောင်ရွက်နိုင်ခဲ့တယ်လို့ကျွန်မမထင်ပါဘူးလူတို့ကရောစစ်အစိုးရကိုကောင်းတယ်ထင်တယ်လို့လားမထင်ပါဘူးလူတို့ကစစ်တပ်အုပ်ချုပ်တာကောင်းတယ်လို့ထင်ကြရင်ဘယ်ဖြုတ်ချပါမလဲဆိုတော့မဖြစ်သေးတဲ့ကိစ္စတခုကိုကျမအငင်းမပွားလို့ပါဘူ
းဟုတ်ပါတယ်ဒါပေမဲ့အဲ့ဒီမှာအမှားအယွင်းကြီးရှိလာရင်လည်းပဲအခြေအနေကတော်တော်ဆူဆူရွားဖြစ်သွားနိုင်မလားဆိုတော့လူရစိုးရင်ရဟန်တူပါတယ
် I have faith that the NLD leadership will seek the most competent
NLD ခေါင်းဆောင်မိုင်းအနေနဲ့အစိုးရယာရုတာဝန်တွေလှုပ်ပိုင်ခွင့်ရှိသူတွေအဖြစ်အရေးချင်းပြေးဝတဲ့သူတွေကိုရနိုင်သမျှရှာဖွေလိမ့်မယ်လို့ကျမကတော့ယုံကြည်မှုရှိပါတယ်ဒီလိုနဲ့လမ်းကြောင်းတစ်ကိုထွင်သွားနိုင်မှာပါပြီးခဲ့တဲ့9နှစ်ကရှိခဲ့တဲ့ပြဿနာတစ်ရပ်ကဘာလဲဆိုရင်သမရဦးသိန်းစိန်အနေနဲ့စီးပွားရေးနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကိုချမှတ်ဆောင်ရွက်ခြင်းပေမဲ့အထူးသဖြင့်စီးပွားရေးမှာအုပ်ချုပ်ရေးရန်တရားကလိုက်ပါမလာခဲ့ဘူးအစိုးရကလိုက်ပါမလာခဲ့ဘူးမရွေ့လို့ကြပါဘူးအထူးသဖြင့်ခရိုနီတွေကစီးပွားရေးအကျိုးစီးပွားကိုမစွန့်လို့ကြပါဘူး ခရိုနီလက်တဆုပ်စာကပဲတိုင်းပြည်ကိုချုပ်ကန့်ခဲ့ကြပါတယ်ပြုပြင်ပြောင်းလဲရေးမှာလိုက်ပါမလာတဲ့အပြင်အပြတ်အမောက်တောင်လုပ်ခဲ့ကြပါသေးတယ်ဒီခရိုနီအကျိုးစီးပွားပြဿနာဟာရင်ဆိုင်ရမယ့်စိန်ခေါ်မှုတစ်ရက်လည်းဖြစ်ပါတယ
်နောက်လူတွေဝေဖန်ကြတဲ့ကိစ္စတစ်ခုရှိပါသေးတယ်အဲ့ဒါကတော့ဒေါအောင်ဆန်းစုကြည်ရဲ့ခေါင်းဆောင်မှုပုံစံ style of leadership ပေါ့လေဒါဟာသူဟာသူတယောက်တည်းသဘောနဲ့လုပ်တတ်တယ်အများနဲ့ညှိနှိုင်းခြင်းမရှိဘူးအကြံပေးတာကိုလက်မခံဘူးစသဖြင့်ပြောဆိုနေကြတာလည်းရှိပါခင်ဗျာ
Well that's your opinion not mine and I'm not going to give an opinion on that
ဒါရှင်းရယူဆချက်ပါကျမရယ်ယူဆချက်မဟုတ်ပါဘူးဒါနဲ့ပတ်သက်လို့ကျမထင်ကြီးမပေးလို့ပါဘူးဒေါ်ဆွတ်စုကြည်ဟာတယောက်တည်းအကျဉ်းဆုံးနဲ့အကြကြီးနေခဲ့ရတယ်စိတ်သက်တင်းကျပ်မှုတွေအဆမတန်ကြုံတွေ့ခဲ့ရတဲ့သူဖြစ်ပါတယ်လူတိုင်းဟာဒီလိုအခြေအနေကိုဖြတ်သန်းခဲ့ရပြီးပုံမှန်ဖြစ်နေဖို့ဆိုတာမဖြစ်နိုင်ပါဘူးသူဟာအင်မတန်ပြောင်မြောက်တဲ့လုပ်ရက်တွေကိုလှုပ်ဆောင်နိုင်ခဲ့ပါတယ်ဒီမိုကရေစီအင်အားစုကိုကြီးမားတဲ့အောင်မြင်မှုရအောင်လို့ဦးဆောင်နိုင်ခဲ့တယ်ဒါ ਉਹ ပဲကျမတို့ကဂုဏ်ယူပြီးပြောကြားကြရမှာပါပုဂ္ဂိုလ်ရေးအရာဘာဖြစ်တယ်ညာဖြစ်တယ်အပြစ်ရှာမနေတတ်ပါဘူ
းပစ္စည်းကကျွန်တော်နောက်မေးခြင်းနဲ့မေးခွန်းနှစ်ခုကျန်ပါသေးတယ်တစ်ခုကမြန်မာနိုင်ငံမှာဘာသာရေးကွဲလွဲတဲ့လူအုပ်စုချင်းသဟဇတာမဖြစ်တဲ့ကိစ္စဖြစ်ပါတယ်ဒါအကြမ်းဖက်မှုတွေတောင်ဖြစ်ခဲ့ရတယ်ဒီပြဿနာကိုလူတို့ကဆက်လက်ပြီးတော့ကင်ဆယ်ပြီးတော့ပြဿနာဖန်တီးနေတဲ့လူတွေစီကောင်းစီပါလိမ့်မယ်ကိစ္စမှာနိုင်ငံတကာပေးတဲ့ PR ဘယ်လိုလုပ်ရမလဲဆိုတဲ့ PR နဲ့ပြည်သူလူထုအများစုရဲ့ဆန္ဒဒီနှစ်ခုကြာမှာဒေါအောင်ဆန်းစုကြည်ဟာအတော်လေးလူရကန်ရခက်မဲ့အနေအထားရှိနေနိုင်တယ်လို့ထင်ပါတယ
် Well this is a very very difficult problem because it's clearly a deep seated social issue in the country
ဒါဟာအလုံးအင်မတန်ခက်ခဲတဲ့ပြဿနာပါတိုင်းပြည်ရဲ့နှဆိုင်တဲ့လူမှုရေးပြဿနာတရဖြစ်ပါတယ်လူဖွဲ့စည်းတနည်းအားဖြင့်လူမှုကိုလွယ်လွယ်ကူကူပြောင်းလဲလို့မရပါဘူးသူတို့ရဲ့စိတ်ဓာတ်ကိုပြောင်းရမယ်သူတို့ရဲ့စဉ်စားတွေးခေါ်ပုံကိုပြောင်းအောင်လုပ်ရမယ်ဒါဟာအချိန်ကြာကြီးယူရပါလိမ့်မယ်အခုသူ့ရဲ့တရားဥပဒေစိုးမိုးရေးအပေါ်အလေးထားမှုကကောင်းမွန်တဲ့ပထမခြေလှမ်းလို့ကျွန်မထင်ပါတယ်ဒီပြဿနာကိုစတင်စေခဲ့တာဟာတရားဥပဒေစနစ်ဖြစ်ပါတယ်ရိုဟင်ဂျာကိစ္စရောမွတ်စလင်ကိစ္စပါဒါကြောင့်ဖြစ်ခဲ့ရတာပါရှင်းလင်းပြတ်သားတဲ့ဥပဒေနဲ့တရားဥပဒေစိုးမိုးမှုတကယ်ရှိလာရင်ပြဿနာကိုဖြေရှင်းနိုင်ပါလိမ့်မယ်
ကျွန်တော်နောက်ဆုံးမေးချင်တဲ့ကိစ္စကတော့နိုင်ငံခြားဆက်ဆံရေးကိစ္စဖြစ်ပါတယ်။အခုလောလောဆယ်မှာ NLD အောင်ပွဲရတော့အစိုးရကရောအနောက်ဘက်ကရောချီးကျူးဂုဏ်ပြုနေကြပါတယ်။အမေရိကန်ဟာ NLD အစိုးရတက်လာရင် sanctions တွေတားဆီးအရေးကြီးမှုတွေကိုရုပ်သိမ်းမယ်။အထူးသဖြင့်စစ်ဘက်နဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်လာမယ်ဆိုပြီးတော့ဒါတွက်စရာရှိပါတယ်။တကယ်လို့အဲ့လိုဖြစ်လာရင်အမေရိကန်ဟာမြန်မာအစိုးရနဲ့စီရေးအရာပုံမှုပြီးတော့
I think you're jumping out much too far ahead. It will be quite a while before the United States lifts those sanctions.
American အစိုးရအနေနဲ့ sanction တွေကိုပြန်ရုပ်သိမ်းဖို့အဝေးကြီးလိုပါလေဦးမယ်။အရေးကြီးဆုံး sanction က SDL စည်ရင်းလို့ခေါ်တဲ့ပြစ်မှတ်ထားအရေးယူတဲ့သူတွေအပေါ်ထားရှိတဲ့ကိစ္စပါ။ဒါဟာ Crony လူဒန်းစားကိုပြစ်မှတ်ထားတာပါ။ဒီခရိုနီတွေကြီးစိုးမှုကလည်းချက်ချင်းပပျောက်သွားလိမ့်မယ်လို့ကျမကတော့မယူဆပါဘူး။ဒါကြောင့်ဒီဆန်ရှင်ကိုလည်းလွယ်လင့်တကူရုပ်သိမ်းအောင်မှမဟုတ်ပါဘူး။သူတို့ဘက်ကပြုပြင်ဖို့ကြိုးပမ်းမှုတချို့ရှိပေမဲ့ပြဿနာတွေအများကြီးရှိနေပါသေးတယ်ချက်ချင်းမဖြစ်နိုင်ပါဘူး
။ဒါပေမဲ့တစ်ဖက်မှာမြန်မာစစ်တပ်အနေနဲ့သူတို့ရဲ့စစ်တပ်အစင်တန်းကိုသိမ့်ညင်ညင်နေတာပါ။ဆိုတော့ NLD အစိုးရနဲ့သူတို့ပူးပေါင်းဆောင်ရွက်လာခြင်းအပြင်အမေရိကန်ကစီးရီးယားပူးပေါင်းဆောင်ရွက်မှုတွေပိုလုပ်လာမယ်အကူအညီတွေပေးလာမယ်စစ်တပ်အစင်တန်းမြင်မာလာမယ်ဒီလိုမျှော်လင့်ချက်မျိုးဟာလည်းမြန်မာစစ်တပ်ရဲ့လက်ထက်မှာရှိနေမယ်လို့ယူဆရပါပါစီလား
Well I think there's a good possibility of that if the military is willing
စစ်တပ်က NLD အစိုးရနဲ့ပူးပေါင်းဆောင်ရွက်မယ်တိုင်းပြည်ဒီမိုကရေစီပုံမထွန်းကောင်းအောင်ဆောင်ရွက်မယ်ဆိုရင်တော့ဒါဟာဖြစ်နိုင်တဲ့အလားအလာရှိပါတယ် American ပြည်ထောင်စုအဖို့သူတို့နဲ့လက်မတွဲနိုင်စရာအကြောင်းဘာမှမရှိပါဘူးဒါပေမဲ့မြန်မာအစိုးရကိုယ်၌ကဒီအတွက်စိတ်အေးလက်အေးရှိမှသာဖြစ်နိုင်မှာပါအစိုးရမကြိုက်ရင်တော့ကျမတို့ဘာမှလုပ်မှာမဟုတ်ပါဘူ
းဟုတ်ကဲ့အဲ့လိုမြန်မာအစိုးရလည်းကြိုက်လို့မြန်မာစစ်တပ်ကိုဒါပံပိုးပေးလာတာလေ့ကျင့်ပေးလာတာအရေးချင်းတွန်းမြင့်လာအောင်အကူအညီပေးလာတယ်လုပ်လာခရင်အဲ့ဒါဟာတရုတ်မြန်မာဆက်ဆံရေးအပေါ်မှာမထိခိုက်နိုင်ပေဘူးလားပြစီလား
That's not our main concern. I mean it's up to Burma, it's up to Myanmar to decide on its relations with China.We don't
ဒါကကျမတို့အတွက်အဓိကအရေးမဟုတ်ပါဘူးမြမအစိုးရရဲ့သဘောပါပဲတရုတ်နဲ့ဆက်ဆံရေးကိုဆုံးဖြတ်ရမှာသူတို့ပဲဆုံးဖြတ်ရမှာပါကျမတို့အနေနဲ့ကမြမအမေရိကန်နှစ်နိုင်ငံဆက်ဆံရေးကိုတရုတ်အပေါ်အခြေခံပြီးတော့မစဉ်းစားထားပါဘူ
း
ကျွန်တော်တို့ဒီနေ့ကတော့ဒီအရင်ကလေးကတွေ့သင်မှာအတိုက်ခံပတ်ဒီကနေ့ရွေးကောက်ပွဲမှာအတိုက်ခံပတ်ဒီကနေ့ရွေးကောက်ပွဲမှာအတိုက်ခံပတ်ဒီကနေ့ရွေးကောက်ပွဲမှာအတိုက်ခံပတ်ဒီကနေ့ရွေးကောက်ပွဲမှာအတိုက်ခံပတ်ဒီကနေ့ရွေးကောက်ပွဲမှာအတိုက်ခံပတ် VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOA International မျက်နှာဖြစ်တဲ့ Burmese.voanews.com ရဲ့စာမျက်နှာရဲ့လက်ရဘက်မှာတွေ့ရတဲ့ဓာတ်ရိုက်နားဆင်ရင်ဆိုတဲ့အောက်မှာနေ့စဉ်TV သတင်းလွှာ TV Magazine နဲ့ဗီဒီယိုသတင်းတိုတွေကိုကင်တာလိုက်အလွယ်တကူကြည့်ရှုနိုင်ပါတယ် VOA အမေရိကန်တန်ရဒါရိုက်လေလိုင်းအစီအစဉ်ကိုအင်္ဂါနေ့နဲ့ညနေစနေနေ့ညနေပိုင်းအစီအဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုံးလွှင့်ပေးနေကြဖြစ်ပါတယ်ဒါရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်တွေမှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ်
မြန်မာပိုင်းရဲ့ရုံမြင့်တန်ကြားတဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြေတားတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆခြင်းတွေရင်ဖွင့်စာတွေရေးချင်ကြရဲ့ဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိ ိမ့်မှုပြီးတော့စားလိုက်တတအမှတ်855ရန်ကုန်စားလိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါလိမ့်ရှင်။ဗီဒီယိုတော်ရရှင်နဲ့အစာတွေကိုစောင့်မျှော်ကြိုးစားနေပါလိမ့်။
VOA ရဲ့မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင
်။ American Soya ရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။ American ပြည်တွင်းစစ်အတွင်းသမ္မတ Abraham Lincoln ကသူ့ရဲ့ထင်ကြီး Gettysburg မြို့မှာလွတ်လပ်မှုကိုကဘာကနေမပြောက်ရလီအောင်ကာကွယ်ဆောက်ချောက်ကြရမယ်လို့ American နိုင်ငံသားတွေကိုတိုက်တွန်းခဲ့တာဖြစ်ပါတယ်။သူရဲ့အပတ္တိယပြောစကားဟာခဏိအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးအပြင်တခြားနိုင်ငံတွေရဲ့လွတ်လပ်ရေးကိုလည်းထိမ့်သိမ့်ကာကွယ်ဆောက်ရှောက်နိုင်ဖို့တိုက်ပွဲဝင်ခဲ့ကြတဲ့နိုင်ငံရဲ့စစ်မှုထမ်းတောင်ပေါင်းများစွာအပါအဝင်လူအများအပြားကိုလည်းအားကျဂုဏ်ယူစေခဲ့တာဖြစ်ပါတယ်။ Veterans Day ကိုစစ်မှုထမ်းဟောင်းများနေ့ကျရောက်တဲ့နိုဝင်ဘာလ7ရက်နေ့မှာနိုင်ငံတွေတာဝန်သိသည့်အသက်ပေးကာကွယ်ဆောက်ရှောက်ခဲ့ကြတဲ့အမျိုးသားနဲ့အမျိုးသမီးစစ်မှုထမ်းတွေကိုအမေရိကန်နိုင်ငံသားတွေကကာရဝပြုတာဖြစ်ပါတယ်။အနာယူပြီးနောက်ပိုင်းစစ်မှုထမ်းဟောင်းတွေဖြစ်ပြီးမဲ့လို့လေလွတ်လပ်တဲ့နိုင်ငံမှာနိုင်ငံသားဖြစ်ရတဲ့တန်ဖိုးကိုသူတို့တွေကကိုစားပြုကြတာလည်းဖြစ်ပါတယ်။နိုဝင်ဘာလ7ရက်နေ့မှာနှစ်စဉ်ကျင်းပတဲ့ဒီစစ်မှုထမ်းဟောင်းများနေ့ဟာ1918ခုပထမကမ္ဘာစစ်ကြီးပြီးဆုံးတဲ့စစ်ပြေရင်းရေးစာချုပ်ချုပ်ဆိုတဲ့နေ့ကဆင်းသက်လာတာဖြစ်ပါတယ်။အာရှအာဖရိကနှင့်ပစိဖိတ်ကျွန်းတွေပြင်တောင်အမေရိကကမ်းလွန်ပိုင်းနှင့်ဥရောပစစ်မြေပြင်တွေမှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေအဆုံးတိုက်ရေးတိုက်ပွဲဟာစစ်အာလုံးညီကုန်းချုပ်စီဖို့ရည်ရွယ်ခဲ့တာလည်းဖြစ်ပါတယ်။ဒါပေမဲ့လို့လေတခြားစစ်တွေဆက်လက်ဖြစ်ပွားခဲ့တာကြောင့်1954ခုနှစ်ကသမ္မတဒွိုက်အိုက်ဆင်ဟာဝါကနေစစ်အတွင်းရောညီညာရေးကာလအတွင်းမှာယူနီဖောင်းဝတ်စစ်မှုထမ်းအားလုံးကိုဂုဏ်ပြုတဲ့အားလရဲ့ဖြစ်တို့ချစ်တမပြီးကြတာဖြစ်ပါတယ်မြန်မောက်ခင်မာလေအမေရိကန်အစိုးရကစစ်မှုထမ်းတွေကိုဂုဏ်ပြုတဲ့ကြိုးပမ်းမှုကိုဆက်လက်ဖော်ဆောင်ရမှာအနာယူပြီးနောက်ပိုင်းလေစစ်မှုထမ်းဟောင်းတွေကိုလောက်ကန်ရှာဖွေပေးတဲ့ပြင်အရတားဘွားပြန်လည်ဝင်ဆက်နိုင်ရေးလွယ်ကူမှုတွေလည်းအထောက်အကူပေးနေတာဖြစ်ပါတယ်အမေရိကန်စစ်မှုထမ်းဟောင်းတွေထားရှိတဲ့လေးစားမှုကိုဂုဏ်ပြုတဲ့အနေနဲ့လေသူတို့တွေအသက်ပေးကာကွယ်ဆောက်ရှောက်ခဲ့ကြတဲ့အမေရိကန်နိုင်ငံရဲ့မျှော်မှန်းချက်ကိုသူတို့ကိုယ်တိုင်နဲ့သူတို့မိသားစုတွေလည်းလက်လှမ်းပေးနိုင်စေဖို့နိုင်ငံအနေနဲ့သူတို့အတွက်အလုပ်ကိုင်းတွေကိုဝိုင်းဝန်းရှာဖွေပေးကြရမှာဖြစ်တယ်လို့သမ္မတဘရက်အိုဘားမားကပြောခဲ့ပါတယ်။စစ်မှုထမ်းဟောင်းများနေ့ရဲ့အဓိကကိုစားပြုမှုကတော့စစ်မဟုတ်ပါဘူး။စစ်နိုင်တာစစ်ရှုံးတာနိုင်ငံရေးဒါမှမဟုတ်အချုပ်အခြာအာဏာပိုင်ဆိုင်မှုချက်ထွေနဲ့အောင်မြင်မှုကိုလည်းဂုဏ်ပြုတဲ့နေ့မဟုတ်ပါဘူး။တကယ်တော့အမေရိကန်ပြည်ထောင်စုရဲ့စစ်မှုထမ်းဟောင်းများနေ့ဟာဗြိတိန်၊ကနေဒါ၊တောင်အာဖရိကနဲ့တခြားနိုင်ငံတွေမှာလည်းနိုင်ငံတွေအသက်ပေးကာကွယ်ဆောက်ရှောက်ခဲ့ကြတဲ့စစ်မှုထမ်းတွေကိုဂုဏ်ပြုတဲ့နေ့တွေနဲ့အလားတူဖြစ်ပါကြောင်းတင်ပြအပ်ပါတယ်ရှင်။
အမေရိကန်စုရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်စုရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းအသိပေးအပ်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုဦးစံမိုးဝေကကြေညာပေးပါမယ်ရှင
်။ဒီရက်တနင်္လာကျင်းပခဲ့တဲ့အထူးထူးရွေးကောက်ပွဲမှာအပြတ်သက်အနိုင်ရဖို့ရှိတဲ့အတိုက်ခံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့သူ့ရဲ့ပါတီဖြစ်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုမြန်မာသမ္မတဦးသိန်းစင်ကချီးကျူးဂုဏ်ပြုလိုက်ပါတယ်။ NLD ရဲ့အောင်မြင်မှုကိုရွေးကောက်ပွဲကော်မရှင်ကအတည်ပြုပြီးတာနဲ့ငင်းညမ်းစွာအာဏာဆွဲပြောင်းရေးဆက်လက်လှုပ်ဆောင်သွားမယ်လို့လေသမ္မတဦးသိန်းစင်ရဲ့ကိုယ်စားပြန်ကြားရေးဝန်ကြီးဦးရထွတ်ကပြောဆိုခဲ့တယ်လို့ NLD ပြောခွင့်ရသူတဦးကပြောဆိုပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့နောက်ဆုံးထုတ်ပြန်ချက်အရ NLD ဟာပြည်သူ့လွှတ်တော်အမတ်နေရာ216နေရာအနေနဲ့189နေရာအနိုင်ရရှိထားပြီးတော့83နေရာရှိတဲ့အထက်လွှတ်တော်မှာ89နေရာရှိကပြေးနေတာဖြစ်ပါတယ်မြန်မာနိုင်ငံမှာကျင်းပပြီးစီးသွားတဲ့တမိုင်းဝင်ရွေးကောက်ပွဲမှာမြန်မာနိုင်ငံအတွက်ဒီမိုကရေစီဥတည်ရဲ့လမ်းကြောင်းမှာအရေးပါတဲ့အဆင့်တစ်ခုဖြစ်ပြီးတော့အပြောင်းလဲလူချင်းနဲ့ဆန္ဒကိုရှင်းရှင်းလင်းလင်းထုတ်ဖော်ခဲ့ကြတဲ့မြန်မာပြည်သူလူထုရဲ့အောင်ပွဲဖြစ်တယ်ဆိုပြီးတော့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကချီးကျူးစကားပြောဆိုလိုက်ပါတယ်အလားတူကနေဒါဝန်ကြီးချုပ်ကလည်းတမိုင်းဝင်ရွေးကောက်ပွဲအတွက်မြန်မာလူထုကိုချီးကျူးပါကြောင်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်မနေ့ကညနေ6နာရီနောက်ဆုံးထွက်သွားတဲ့ရက်လက်တွေအရမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြည်သူ့လွှတ်တော်မှာအမှတ်နေရာ198နေရာထက်မနေ့ရရှိထားပြီးတော့မြို့သားလွှတ်တော်မှာ89နေရာနဲ့တိုင်းဒေသကြီးနဲ့ပြည်ညာလွှတ်တော်တွေမှာ234နေရာရရှိထားပြီးဖြစ်ပါတယ်ပြည်ထောင်စုတက္ကသိုလ်ဖွံ့ဖြိုးရေးပါတီUSDP ကပြည်သူ့လွှတ်တော်18နေရာအမျိုးသားလွှတ်တော်မှာ4နေရာတိုင်းဒေသကြီးနဲ့ပြည်내လွှတ်တော်မှာ26နေရာအတည်ပြုရရှိထားပါတယ်2016အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party ဘက်ကနေသမ္မတကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ခွင့်ရဖို့ကြိုးစားနေကြသူတွေရဲ့အင်္ဂါနေ့ညကစကားစစ်ထိုးပွဲမှာအမေရိကန်နေဆက်တီကိုပုံမုံလုံးကြုံအောင်လှုပ်ဆောင်သွားဖို့ကိစ္စကိုသူတို့အားလုံးကထောက်ခံမှုပြုခဲ့ပါတယ်လူဝေမှုကြီးကြပ်ရေးနဲ့စီးပွားရေးအမေရိကန်ဟာကမ္ဘာဘယ်အဆင့်နေရာမှာရှိကြလဲဆိုတာတွေကိုအခြေတင်ဆွေးနွေးနေခဲ့ကြတာပါတိုင်းပြည်အတွင်းတန်းနဲ့ချီတဲ့တရားမဝင်ရွှေပြောင်းဝင်ရောက်လာသူတွေရဲ့အရေးဘလို့ကန့်တွဲမလဲဆိုတဲ့အပေါ်မှာအမြင်အမျိုးမျိုးရှိပေမဲ့နေဆက်လုံခြုံရေးတိုးမြင့်မှုကိစ္စကိုတော့အားလုံးကထောက်ခံခဲ့ကြပါတယ်မနေ့ကဗိုလ်ထုနေ့ဟာအမေရိကန်နိုင်ငံရဲ့စင်ပြန်စစ်မှုတန်းဟောင်းနေ့ဖြစ်ပါတယ်သမ္မတဘရက်အိုဘားမားကအမေရိကန်ပြည်ထောင်စုအတွက်စစ်တမ်းမှာတဝင်းထမ်းဆောင်ခဲ့ကြသူအမျိုးသားအမျိုးသမီးတွေအားလုံးကိုအလေးဂရုပြုလိုက်ပါတယ်စစ်မှုတန်းဟောင်းနေတဲ့သူတို့မိသားစုတွေကိုသမ္မတဘရက်အိုဘားမားကဗိုလ်ထုနေ့မနေ့ပိုင်းအင်ဗျူရောမှာနန်းနက်စာတည်ခင်းအခမ်းရဲတယ်လို့ဝါရှင်တန်မှာရှိတဲ့အာလင်တန်အညတရစစ်တီဂူပိတ်မန်မှာပြုလုပ်တဲ့အခမ်းအနားကိုလည်းတက်ရောက်ပြီးတော့ပန်းဝေချခဲ့ပါတယ
်တရင်ချင်းချုပ်ကိုဦးစံမိုးဝေကကြေညာပေးခဲ့တာဖြစ်ပါတယ်ဒီကနေ့အစီအစဉ်ထုတ်လုပ်ရမှုကကိုရဲကောင်ဖြစ်ပြီးအင်ဂျင်နီယာကတော့ကနလီယာထန်နာဖြစ်ပါတယ် VOA American တင်ကြတာပဲနေမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောရရှင်များအားလုံးစင်တာနဲ့ဘဝတထားတဲ့ကြာကြပါစေဗီဒီယိုကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်နောက်ရက်တွေမှာပြန်လည်ဆုံတွေ့ကြတာပေါ့ရှင်ကျမအားစားဖုံပ
This program has come to you from the Voice of America, Washington.